Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2016ခုနှစ်စက်တင်ဘာလ20ရက်အင်္ဂါနေ့မနက်ခင်း VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 32နဲ့40တို့ကနေဖန်ယူနာဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းမလိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့လူ29ဦးထိခိုက်ဒဏ်ရာရသွားခဲ့စေခဲ့တဲ့နယူးယောက်ဘုံးဖောက်ခွဲသူကိုဖမ်းဆီးလိုက်ပြီဖြစ်ပါလေ။နယူးယောက်ဘုံးဖောက်ခွဲမှုအဲဒီလိုဖြစ်ပေါ်ပြီးတဲ့နောက်ပိုင်းမှာလုံခြုံရေးဆိုင်ရာပြောဆိုဆွေးနွေးမှုတွေလည်းအမေရိကန်နိုင်ငံအတွင်းမှာထွက်ပေါ်လာပါတယ်။ဒေါ်ဆန်းစုကြည်ဟာဒီကနေ့ကုလသမဂ္ဂအထွေထွေညီလာခံမှာမင်ကွန်းပြောကြားဖို့ရှိပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုဥဆောင်မဝင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။အခုမနက်ခင်းနားဆင်ရမယ့်သတင်းဆောင်မတွေလည်းအရင်ဆုံးကုလသမဂ္ဂအထွေထွေညီလာခံကျင်းပနေတဲ့အချိန်နယူးယောက်မှာဘုံးဖောက်ခွဲခဲ့တဲ့သူကိုဖမ်းဆီးရမိပြီဖြစ်ပြီးဒီလောက်ရအပေါ်မှာသမ္မတအိုဘားမားကအခုလိုပြောပါတယ
် They are trying to hurt innocent people but they also want to inspire fear in all of us
အကြမ်းဖက်သူတွေကိုပြည်သူတွေအကြမ်းဖက်သူတွေကပြည်သူတွေကိုအကြောက်တရားရစေချင်တာပါဆိုပြီးအကြောက်တရားကိုအရှုံးမပေးကြဘို့သမ္မတရဲ့တိုက်တွန်းအားပေးတာကိုနားဆင်ရပါမယ်တခါမြမအပေါ်ကုံသွယ်ရေးပိတ်ဆို့မှုတွေကိုအမေရိကန်ကရုတ်သိမ်းလိုက်တာကြောင့်နိုင်ငံစီးပွားရေးကြီးထွားဖွင့်ပြိုးလာစေမှာဖြစ်ပေမဲ့တစ်ဖက်မှာစိန်ခေါ်မှုတွေဘာတွေရှိလာမလဲဆိုတာလည်းသိရပါမယ်။မြမစေတက္ကသိုလ်ပညာရေးစနစ်ကမ္ဘာအဆင့်မီလာဖို့လာမယ့်9နှစ်အတွင်းအချိန်မီပြုပြင်ပြောင်းလဲဖို့လိုတဲ့အကြောင်းနယူးယောက်ခြေစိုက်စေပညာအသင်းကတိုက်တွန်းချက်နဲ့အတူစကိုင်းတိုင်းသစ်အချောတဲ့စက်ရုံကဆန္ဒပြအလုပ်သမားတွေအပေါ်တရားရုံးထုတ်တဲ့အခြေအနေကိုလည်းသိကြရမှာပါ။ဒီအခြေအနေသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့ဦးစံမူဝေတို့ကြေညာပါမယ်ရှင်။
လူ29ဦးထိခိုက်ဒဏ်ရာရသွားစေခဲ့တဲ့နယူးယောက်မြို့ဘုံးဖောက်ခွဲမှုပြုလုပ်ခဲ့သူလို့တန်တရားရှိခံထားတဲ့သူဟာရဲတပ်ဖွဲ့ဝင်နဲ့အပြန်အလှန်ပစ်ခတ်ရာကရရှိသွားတဲ့ဒဏ်ရာတွေကိုစေယုံမှာစေကုသမှုခံယူနေတာမှာပြန်နလန်ထူလာနေပြီဖြစ်ပါတယ်။အသက်28နှစ်အရွယ်အာမက်ရာဟာမီကိုဘုံးဖောက်ခွဲမှုအတွက်စစ်ဆေးမေးမြန်းဖို့အလို့ရှိကြောင်းနယူးယောက်တမျိုးလုံးအတိုင်းအတာနဲ့ရဲတပ်ဖွဲ့ကတုတ်တပ်ပုံနဲ့တကွကြီးညာချက်ထုတ်ပြန်အပြီးမှာရာဟာမီကိုမဟတ်တန်နဲ့မဝေးလာတဲ့နယူးဂျာစီပြည်နယ်လင်ဒန်မြို့မှာရဲတပ်ဖွဲ့ကဖမ်းဆီးရမိလိုက်တာဖြစ်ပါတယ်။လင်ဒန်မြို့ကအရက်ဆိုင်ပိုင်ရှင်တဦးကသူ့ဆိုင်တကားဝမှာလူတယောက်အိတ်နေကြောင်းရဲတပ်ဖွဲ့ကိုတင်းနဲ့လာနေမနေ့ကတိုင်ကြားခဲ့တာမှာအဲ့ဒီလူဟာရာဟာမီဖြစ်နေတယ်ဆိုတာကိုရဲကသိရှိသွားခဲ့တာပါ။အဲ့နောက်မှာတော့ရာဟာမီကတင်းနဲ့ပြစ်လိုက်တဲ့အတွက်ရဲတပ်ဖွဲ့ဝင်ဦးထိခဲ့ဒဏ်ရာရသွားပြီးသူလည်းဒဏ်ရာရခဲ့ပါတယ်။ထိခိုက်ဒဏ်ရာရမှုအလုံးဟာအသက်ကိုအန္တရာယ်ပြုနိုင်တဲ့အနေအထားမဟုတ်ဘူးလို့ဆိုပါတယ်။ရာဟာမီဟာဘုံးဖောက်ခွဲမှုအတွက်တန်တရားဖြစ်ခံရသူအဖြစ်ဘလို့သိရှိသွားတယ်ဆိုတာကိုတော့ FBI ပြည်ထောင်စုစုံစမ်းရေးဘူရိုကပြောကြားခြင်းမရှိပါဘူး။ဒါပေမဲ့ဘုံးဖောက်ခွဲမှုဖြစ်သွားခဲ့တဲ့နေရာတွေအနီးမှာရှိတဲ့စောင့်ကြည့်ကင်မရာတွေထဲမှာရာဟာမီရဲ့ပုံကိုစုံစမ်းစစ်ဆေးသူတွေကအချိန်ချင်းတွေ့ရှိခဲ့ရတယ်လို့ဆိုပါတယ်။စုံစမ်းစစ်ဆေးမှုတွေအနေနဲ့ရာဟာမီရဲ့လက်ဝေးရာတွေကိုလည်းဘုံးပေါက်ကွဲခဲ့တဲ့အဆအနာတွေထဲမှာတွေ့ရတယ်လို့ဆိုပါတယ်။နယူးယောက်မြို့တော်ဝန်Bill de Blasio ကရာဟာမီဟာလောလောဆယ်တော့မတင်ကာရသူတူဦးနေနဲ့သာရှိနေသေးတယ်လို့ပြောခဲ့ပါတယ်။နယူးယောက်မြို့မှာရောက်ရှိနေတဲ့အမေရိကန်သမ္မတဘရက်အိုဘားမားကတော့ဒီစုံစမ်းစစ်ဆေးမှုဟာတိုးတက်မှုတွေရှိနေပြီးဖြစ်ရမှန်ကိုသိရှိဖို့အားလုံးကပူးပေါင်းဆောင်ရွက်နေတယ်လို့ပြောခဲ့ပါတယ်။ရာဟာမီဟာအာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်ပြည်ထောင်စုမှာရွှေ့ပြောင်းနေထိုင်ပြီးနိုင်ငံသားအဖြစ်ခံယူထားသူဖြစ်ပါတယ်
။နယူးယောက်နဲ့နယူးဂျာစီမှာဖြစ်ပွားခဲ့တဲ့ဘုံးပေါက်ကွဲမှုတွေကအမေရိကန်သမ္မတရွေးကောက်ပွဲရှင်ပြိုင်နေရာမှာအခြေတင်ပြောဆိုစရာတစ်ခုဖြစ်လာတယ်လို့ချက်ချင်းအရေးယူကင်တွယ်ဆောင်ရွက်ဖို့လည်းတင်းနှင်လာနေလွှတ်တော်မှာတောင်းဆိုခဲ့ကြပါတယ်။ဒီမိုကရက်ပါတီသမ္မတလောင်းဖြစ်တဲ့ဟယ်လရီကလင်တန်ကတော့အကြမ်းဖက်မှုနှိမ်နင်းရမှာထောက်လှမ်းရေးလုပ်ငန်းတွေကိုတိုးမြင့်လှုပ်ဆောင်မှုအတွက်တောင်းဆိုလိုက်ပါတယ်။အမေရိကန်ကွန်ပျူတာနည်းပညာဗဟိုချက်တစ်ခုဖြစ်တဲ့ Silicon Valley ကကျွမ်းကျင်သူပညာရှင်တွေအနေနဲ့အကြမ်းဖက်မှုမဖြစ်ပွားခင်ကာကွယ်နိုင်အောင်လို့အင်တာနက်ကနေစကားပြောဆိုတာတွေကိုစောင့်ကြည့်နိုင်တဲ့နည်းလမ်းတွေအကူအညီပေးဖို့အတွက်သူမကတိုက်တွန်းလိုက်ပါတယ်။ Republican Party ရဲ့သမ္မတအလောင်း Donald Trump ကတော့အမေရိကန်ပြည်ထောင်စုအတွင်းလူတွေဝင်ရောက်လာမှုကိုတင်းတင်းကြပ်ကြပ်ပို့ပြီးတော့ကင်တွယ်ဆောင်ရွက်ဖို့ပြောပါတယ်။ဒီလူတွေဟာအမေရိကန်ပြည်ထောင်စုအတွင်းအကြမ်းဖက်တိုက်ခိုက်မှုကျူးလွန်မှုဝင်ရောက်လာသူတွေဖြစ်တဲ့ Hillary Clinton အနေနဲ့ဒီလိုမျိုးလူတွေကိုတောင်းသိမ့်ချပြီးတော့ပြည်တွင်းကိုဝင်ဝင်ပြဖို့လိုလားနေတယ်ဆိုပြီးတော့လည်းသူကပြောဆိုလိုက်ပါတယ
်။စီးရီးယားနိုင်ငံအလက်ပိုးမြို့အနောက်ပိုင်းမှာကုလသမဂ္ဂနဲ့စီးရီးယားလာကြမ်းနေအဖွဲ့တို့ရဲ့ရင်တန်းဘုံးကျဲတိုက်ခိုက်ခံရတဲ့အတွက် လူသားချင်းစာနာမှုအကူအညီပေးရေးဝန်ထမ်းအများပြားတေဆုံးဒဏ်ရာရခဲ့တယ်လို့ကုလသမဂ္ဂထိပ်တန်းအကူအညီပေးရေးအရာရှိကပြောပါတယ်။အဲ့ဒီရင်ထဲဟာလူပေါင်း 8,000 အထက်အရေးပေါ်အကူအညီတွေတည်ဆောင်လာခြင်းဖြစ်ပြီးအသေးပြောက်စင်းအသေးစိတ်ကိုချက်ချင်းပြောကြားနိုင်ခြင်းမရှိသေးကြောင်းကုလသမဂ္ဂအထူးအကြံပေးပုဂ္ဂိုလ်ယန်အင်္ဂလာကပြောပါတယ်။တရင်တပတ်အကြာတရှိခဲ့တဲ့အပြစ်ခတ်ရဆေးရေးသဘောတူညီချက်တက်တန်းကုံဆုံကြောင့်ကျင်းညာအပြီးနိုင်အနေငယ်အကြာမှာဖြစ်သွားခဲ့တဲ့အဲ့ဒီတိုက်ခိုက်မှုကြောင့်အကူအညီပေးရေးဝန်ထမ်း 12 ဦးနဲ့ထရက်ကားမောင်းသူတွေသေဆုံးသွားကြောင်းအတိုက်ခံအဖွဲ့နဲ့ဆက်နွယ်မှုရှိတဲ့စီးရီးယားတပ်ကြွလှုပ်ရှားသူတွေကပြောပါတယ်ဒီရင်တန်းကိုဘယ်လေရင်ကပြစ်ခတ်တိုက်ခိုက်တယ်ဆိုတာကိုကိုပြေပြမသိရသေးဘူးလို့ဆိုပါတယ်ဒါပေမဲ့ဒီတိုက်ခိုက်မှုမှာအမေရိကန်ဥဆောင်တဲ့ညွန်မောင်းအဖွဲ့ပါဝင်ပတ်သက်ခြင်းမရှိကြောင်းအမေရိကန်စစ်ဌာနချုပ်ပင်တင်ကွန်ကတနင်္လာနေ့မှာချက်ချင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ
်ကမ္ဘာအနှံ့ကဒုက္ခတွေနဲ့ရွှေပြောင်းအခြေချနေထိုင်သူတွေအရေးကိုကင်တွယ်ဆောင်ရွက်ရမှာပုံမကောင်းမွန်စွာလှုပ်ဆောင်မှုအတွက်နိုင်ငံတကာအသိုင်းအဝိုင်းကကြေညာပြုခဲ့ကြပါတယ်။ဒါပေမဲ့အစီအစဉ်ဟာလုံလောက်မှုရှိမရှိဆိုတာကိုတော့တချို့ကမေးခွန်းထုတ်နေကြပါတယ်။ကုလသမဂ္ဂမှာတလင်းလာနေ့ကျင်းပခဲ့တဲ့ထိပ်သီးအဆင့်ဆွေးနွေးပွဲမှာကုလအဖွဲ့ဝင်နိုင်ငံတွေကဒုက္ခတွေနဲ့ရွှေပြောင်းနေထိုင်သူတွေရဲ့အခွင့်အရေးကိုအကာအကွယ်ပေးဖို့အတွက်သဘောတူညီခဲ့ကြတယ်လို့ကမ္ဘာအနှံ့မှာကြေကြေပြန့်ပြန့်ဖြစ်ပေါ်နေတဲ့အခြေအနေအပေါ်တာဝန်ယူလှုပ်ဆောင်နိုင်ရေးနဲ့ပတ်သက်ပြီးတော့သူတို့ရဲ့အတွေ့အကြုံတွေကိုဖလှယ်ခဲ့ကြပါတယ်ဒုက္ခတွေနဲ့ရွှေပြောင်းအခြေချနေထိုင်သူတွေရဲ့အရေးကိစ္စကိုဝင်းတုတ်ဝင်းဘိုးတစ်ခုအဖြစ်မမြင်တင်ကြောင်းကုလအတွေ့အမှုချုပ်မစ္စတာဘန်ကီမွန်ကပြောပါတယ်သူတို့ကိုအခွင့်အလမ်းတွေဖန်တီးပေးမယ်ဆိုရင်သူတို့မှာစွမ်းဆောင်နိုင်တဲ့အရေးချင်းတွေအများကြီးရှိပါတယ်လို့လည်းပြောပါတယ်မကြုံစဖူးကဘာအနှံ့မှာလူပေါင်း65သန်းဟာအိုးအိမ်စွန့်ခွာပြီးတော့ထွက်ပြေးနေကြရပါတယ်တချို့ဟာပြိပခတ်တွေကြောင့်ထွက်ပြေးနေကြပြီးတချို့ကတော့ဆင်းရဲကျက်တဲ့မှုကြောင့်ထွက်ပြေးနေကြရတာပါတော်တော်များများဟာဆိုရင်လေရာသီဥတုဆိုးရွားမှုကြောင့်နေရက်ကိုစွန့်ခွာပြီးတော့ထွက်ပြေးနေကြရတာဖြစ်ပါတယ်ခင်ဗျာ
ဒီအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကတရင်တွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ82ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုတက်ဖို့အမေရိကန်နိုင်ငံနယူးယောက်မြို့မှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာကုလသမဂ္ဂဌာနချုပ်မှာမက္ကဆီကိုသမ္မတအန်ဂရီကေပီညေနီယေတိုဒိမတ်နိုင်ငံဝန်ကြီးချုပ်လာလော့ခ်ရက်စ်မျူဆင်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ယူနက်စကိုရဲ့ညွှန်ကြားရေးမှူးချုပ်အီရီနာဘိုကိုဗာရိုနဲ့စက်တင်ဘာလ19ရက်တင်းနှင်းလာနေမနေ့ပိုင်းကတရားစီတွေ့ဆုံခဲ့ပါတယ်တွေ့ဆုံမှုအတွင်းဆွေးနွေးခဲ့ကြတဲ့အကြောင်းအရာအသေးစိတ်ကိုတော့သတင်းထုတ်ပြန်ခြင်းမရှိပါဘူးဒေါက်ဆန်းစုကြည်ဟာစက်တင်ဘာလ19ရက်နေ့ကကုလသမဂ္ဂအထွေထွေညီလာခံမှာကျင်းပတဲ့ဒုက္ခသည်တွေနဲ့ရွှေ့ပြောင်းဝင်ရောက်သူတွေအရေးနိုင်ငံတကာကောင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးမှာတက်ရောက်အမှစကားပြောကြားဖို့ရှိပေမဲ့လည်းမပြောပြခဲ့ပါဘူးဒေါက်ဆန်းစုကြည်ဟာဒီကနေ့စက်တင်ဘာလ20ရက်နေ့မှာတော့ကုလသမဂ္ဂအထွေထွေမှုချုပ်ဘန်ကီမွန်ကကမ္ဘာကောင်းဆောင်တွေကိုတက်ခင်းအခမ်းနဲ့နေ့လယ်စာစာပွဲကိုတက်ရောက်မှာဖြစ်ပြီးညနေပိုင်းမှာတော့အမေရိကန်သမ္မတဘာရကိုဘာမာကကမ္ဘာကောင်းဆောင်တွေကိုတက်ခင်းအခမ်းနဲ့ညသာစာပွဲကိုတက်ရောက်မှာလည်းဖြစ်ပါတယ်စက်တင်ဘာလ21ရက်နေ့မှာတော့ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်ပြီးမင်ကွန်းပြောကြားမှာဖြစ်ပါတယ်စက်တင်ဘာလ21ရက်နေ့ညနေပိုင်းမှာတော့နယူးယောက်မြို့မှာရှိတဲ့ Asia Society Policy Institute မှာမြန်မာနိုင်ငံဖွံ့ဖြိုးရေးနဲ့အနာဂတ်အကြောင်းမင်းငွန်းပြောကြားဖို့ရှိပါတယ်ပြည်ထောင်နိုင်ငံကတဆင့်အမေရိကန်နိုင်ငံကိုစက်တင်ဘာလ13ရက်နေ့နောက်ပိုင်းမှာရောက်လာတဲ့ဒေါက်ဆန်းစုကြည်ဟာဝါရှင်တန် DC မြို့တော်မှာသမ္မတဘာရက်အိုဘားမာလွှတ်တော်ကောင်းဆောင်အနေနဲ့တွေ့ဆုံပြီးနယူးယောက်မြို့ကိုခီးဆက်သွားခဲ့တာဖြစ်ပါတယ
်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာတင်းလင်းလာနေ့မှာထိပ်တန်းဝန်ကြီးတွေကာဝေးဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတော့အိန္ဒိယစစ်သား18ယောက်တည်ဆုံခဲ့တဲ့ကက်ရှမီးယားဒေသအတွင်းကအိန္ဒိယစစ်အခြေစိုက်စခန်းတစ်ခုကိုတိုက်ခိုက်ခဲ့တဲ့စစ်သေးကြွအဖွဲ့တစ်ခွဲကိုလက်တုံ့ပြန်ဖို့အရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးကြကြပါတယ်တချို့သောနိုင်ငံတွင်းကနိုင်ငံရေးသမားတွေအပါအဝင်နိုင်ငံသားအများစုဟာပြင်းပြင်းထန်ထန်လက်တုံ့ပြန်ကင်တွေဆောင်ရွက်ဖို့တောင်းဆိုနေကြတာပါကက်ရှမီးယားဒေသအတွင်းမှာရှိတဲ့အိန္ဒိယစစ်အခြေစိုက်စခန်းတိုက်ခိုက်ခံရမှုတွေအတွင်းမှာထိခိုက်တည်ဆုံမှုအများဆုံးဖြစ်ရတဲ့ပါဝင်တဲ့အဆိုပါတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့အိန္ဒိယထိပ်တန်းတာဝန်ရှိသူတွေကပါကစ္စတန်မှာရှိတဲ့စစ်သွေးကြွတွေကိုအပြစ်ဖို့နေကြပါတယ်လက်နက်ကြီးကိုင်ဆောင်ထားတဲ့တနတ်သမား၄ယောက်ဟာတနင်္ဂနွေနေ့စောစောပိုင်းမှာပါကစ္စတန်နယ်စပ်မှာရှိတဲ့အိန္ဒိယတပ်စခန်းတစ်ခုကိုဝင်ရောက်ပြီးတော့လက်ပစ်ဗုံးတွေတနတ်တွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ကြပါတယ
်ဂျာမနီနိုင်ငံရဲ့16ပြည်နယ်အနက်ပြည်နယ်တစ်ခုလည်းဖြစ်မြို့တော်လည်းဖြစ်တဲ့ဘာလင်မှာကျင်းပခဲ့တဲ့ပြည်နယ်လွတ်တော်ရွေးကောက်ပွဲမှာရှုံးနိမ့်ခဲ့တဲ့အတွက်သူ့မှာဒဇိတ်ဒေသအတော်ဝင်ရှိကြောင်း ဝန်ကြီးချုပ်အင်္ဂလာမာခဲကတနင်္လာနေ့မှာပြောကြားလိုက်ပြီးမနစ်ကနေဇက်ဒေတာတွေဖွင့်ပွေးလိုက်တဲ့အတွက်ဒုက္ခတွေအလုံးအင်းနဲ့ဝင်ရောက်လာတဲ့ဖျော်ဖျဲအဖြစ်မျိုးနောက်တစ်ချိန်မဖြစ်စေရဘူးလို့ကတိပေးလိုက်ပါတယ်။ဝန်ကြီးချုပ်မာခဲရဲ့ CDU Christian Democrat Union Party ကမြို့တော်ပါလီမန်ကျင်းပတဲ့ရွေးကောက်ပွဲမှာဒုတိယလိုက်ပြီးမဲရီအတွက် 18.8 ရာခိုင်နှုန်းသာအနိုင်ရလိုက်တဲ့အတွက်ဒါဟာပါတီရဲ့သက်တမ်းတစ်လျှောက်မဲအ ਨੇ ဆုံးရရှိခြင်းလည်းဖြစ်ပါတယ်။ Social Democrat ပါတီကမဲအရေးအတွက် 22 ရာခိုင်နှုန်းရရှိခဲ့ပြီးရွှေပြောင်းနေထိုင်သူတွေကိုကန့်ကွက်တဲ့ AFD ပါတီက 14 ရာခိုင်နှုန်းနဲ့ပြင်ဆင်နေရမှာလိုက်ခဲ့ပါတယ်
။ပထမဦးဆုံးအကြိမ်အဖြစ်လက်ကင်ဖုံးနေရဲ့အရေးပေါ် 3 base နှစ်ကိုအသုံးပြုပြီးတော့နယူးယောက်နဲ့နယူးဂျာစီမှာဘုံဖောက်ခွဲသူလို့တန်တရားရှိထားသူကိုရှာဖွေဖော်ထုတ်နိုင်ခဲ့ပါတယ်။ဒီစနစ်ဟာဆိုရင်အရင်တုန်းကမိုးလေဝသ 3 base နဲ့ကလေးတငယ်ပျောက်ဆုံးမှုတွေမှာအသုံးပြုခဲ့တာပါ။နယူးယောက်မြို့ရင်းမှာရှိတဲ့လက်ကင်ဖုံးနေအားလုံးတနင်္လာနေ့ကအရေးပေါ်အချက်ပေးတန်တွေစတင်ထွက်ပေါ်လာခဲ့ပါတယ်။ပေါ်လာတဲ့ 3 base စာတမ်းမှာအသက် 28 နှစ်အရွယ်အမျိုးသားခမ်ရာဟာမီကိုအလို့ရှိနေတဲ့အကြောင်းဖော်ပြထားပြီးမီဒီယာပေါ်မှာဓာတ်ပုံကိုဖော်ပြထားကြောင်းနဲ့တွေ့ရှိပါက911ဖုန်းနံပါတ်ကိုဖုန်းဆက်ပြီးတော့အကြောင်းကြားဖို့အတွက်အတိပေးတဲ့အကြောင်း New York Times မှာဖော်ပြထားပါတယ်။ဒီ3 page ချက်ပေးဖို့တဲ့တစ်ချိန်တည်းမှာပဲ New York မြို့တော်ဝန် Bill D. Blasio က CNN ရုပ်သံပေါ်မှာတန်တရားရှိသူရဲ့အမိကိုထုတ်ဖော်ကြေညာလိုက်တယ်လို့သတင်းစာမှာဖော်ပြထားပါတယ်။တနင်္လာနေ့နေ့ခင်းမှာပဲ New Jersey မှာလုံခြုံရေးအရာရှိတွေနဲ့အပြန်အလှန်ပြစ်ခတ်မှုအတွင်းဒဏ်ရာရှိနေတဲ့ရာဟာမီကိုဖမ်းဆီးရမိခဲ့တာပါ။
အင်္ဂါနေ့မနက်ခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုင်းနဲ့ဦးဆောင်မိုးဝီတို့ကြီးညာပေးသွားတာပါအခုမနက်နားဆင်ရမယ့်သတင်းဆောင်မတွေထဲမှာတော့အရင်ဆုံးနယူးယောက်မြို့မှာဘုံးဖောက်ခွဲတဲ့သူကိုဖမ်းဆီးရမိလိုက်ပြီးအဲ့ဒီအကြမ်းဖက်သမားတွေနဲ့ပတ်သက်လို့သမ္မတအိုဘားမားရဲ့သဘောထားဘယ်လိုရှိသလဲဆိုတာကိုပြောပြပေးပါမယ်ရှင်တနင်္လာနေ့ကနယူးယောက်မြို့မှာကုလသမဂ္ဂထွေထွေညီလာခံတက်ရောက်နေတဲ့သမ္မတအိုဘားမားကစနေနေ့ညကဘုံပောက်ခွဲမှုနဲ့ပတ်သက်လို့နယူးယောက်နဲ့နယူးဂျာစီဘုံခွဲသူနဲ့မန်နီဇိုတာကဓာတ်နဲ့တိုက်ခိုက်သူတို့ကြားဆက်ဆက်မှုရှိမရှိကိုမသိရသေးတဲ့အကြောင်းပြောခဲ့ပြီးဒီတိုက်ခိုက်မှုတွေဟာ IS အကြမ်းဖက်အုပ်စုကိုမြေပြင်မှာရောအွန်လိုင်းကပါခြေမုံမဲ့သူ့ရဲ့တန်တိတ်ထံကိုပို့ပြီးခိုင်းမာသွားစေတယ်လို့ပြောပါတယ
် They are trying to hurt innocent people but they also want to inspire fear in all of usand disrupt the way we live
to undermine our values. ပြည်မဲ့တဲ့လူတွေကိုထိခိုက်ဖို့ကြိုးစားနေကြတဲ့အပြင်ကျွန်တော်တို့အားလုံးကိုအကြောက်တရားရစေခြင်းကြပါတယ်။နေ့စဉ်နေထိုင်မှုဘဝအပြင်ကျွန်တော်တို့ရဲ့စံတန်ဘိုးတွေကိုပါဖျက်ဆီးခြင်းကြတယ်။ဒါကြောင့်အခုလိုအတိတ်ပဲမဲ့တဲ့အကြမ်းဖက်လုပ်ရတွေကိုဟန်တားနိုင်မှုအပြင်ဒီတက်ခတ်မှုတွေကျူးလွန်သူတွေကိုတရားဥပဒေအရရေးယူနိုင်ဖို့ကျွန်တော်တို့အမြဲတမ်းသတိရှိကြမယ်။ PPCC နှင်းနင်းရမယ်ကျွန်တော်တို့တွေအကြောက်တရားကိုလက်မြောက်အရှုံးမပေးကြဘူးနိုင်ငံသားအားလုံးမှာတာဝန်နေရှိပါတယ
်အခုလိုအင်တာနက်ကနေတိုက်ခိုက်မှုတွေကိုလှုံ့ဆော်နေတဲ့ IS အဖွဲ့ကိုချိန်မုံရမှာနိုင်ငံတကာညွန့်ပေါင်းအဖွဲ့ကိုလည်းအမေရိကန်ကဆက်ပြီးဥဆောင်သွားမှာဖြစ်တဲ့အကြောင်းသမ္မတအိုဘားမားကပြောခဲ့ပါတယ်အကြမ်းဖက်မှုတံပြန်ချိန်မုံရင်းနဲ့တရားဥပဒေစိုးမိုးရေးကျွမ်းကျင်သူတွေဟာဒီအကြမ်းဖက်မှုတွေကိုကာကွယ်ဖို့အဆင့်တိုင်းမှာ24နာရီပတ်လုံးတာဝန်ထမ်းဆောင်နေကြတဲ့အကြောင်းနဲ့အဲ့ဒီလိုကြိုးပမ်းဆောင်ရွက်မှုတွေကြောင့်အကြမ်းဖက်တိုက်ခိုက်မဲ့အစီအစဉ်အများပြားကိုဖျက်ဆီးနိုင်ခဲ့ပြီးအသက်ပေါင်းများစွာကိုလည်းကယ်တင်နိုင်ခဲ့တယ်လို့ပြောပါတယ်နယူးယောက်နဲ့နယူးဂျာစီဘုံခွဲမှုတွေနဲ့ဆက်နွယ်နေတဲ့အသက်28နှစ်အရွယ်အာမက်ရာဟာမီကိုတနင်္လာနေ့မှာရဲတွေနဲ့အပြန်အလှန်ပစ်ခတ်ခဲ့ပြီးတဲ့နောက်ဖမ်းဆီးလိုက်နိုင်ပြီလို့ရဲအရှိတွေကပြောပါတယ်။ဒီဘုံပေါက်ခွဲမှုတွေစုံစမ်းစစ်ဆေးရေးမပြီးဆုံးခင်မှာသတင်းဌာနတွေအနေနဲ့သတင်းကိုဥအောင်မရေးကြဖို့မခိုင်လုံတဲ့သတင်းတွေကိုမဖော်ပြကြဖို့ကိုလည်းသမ္မတအိုဘားမားကသတိပေးထားပါတယ်။စနေနေ့ညကဘုံပေါက်ခွဲချိန်ဟာနယူးယောက်မြို့မန်ဟန်တန်အရပ်မှာဒီသတင်းပတ်ထဲကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံနဲ့လည်းတိုက်ဆိုင်နေတာပါ။ညီလာခံတက်ရောက်ဖို့သမ္မတအိုဘားမားအပါအဝင်မြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တကွကမ္ဘာခေါင်းဆောင်တွေနဲ့နိုင်ငံခြားရေးဝန်ကြီးတွေနယူးယောက်မြို့ကိုရောက်ရှိနေကြတာဖြစ်ပါတယ်။ဘုံပေါက်ကွဲတဲ့နေရာဟာကုလသမဂ္ဂညီလာခံကျင်းပရာနေရာနဲ့နှစ်မိုင်ပဲကွာဝေးတဲ့ချက်စီမြို့မှာဖြစ်ပြီးလမ်းတွေအတော်များများပိတ်ထားပြီးလုံခြုံရေးတင်းကျပ်ထားတဲ့အတွက်ရင်ကျောပိတ်ဆို့မှုတွေလည်းဖြစ်နေပါတယ်။နယူးယောက်မြို့ချက်စီအရပ်မှာလှုပ်လှုပ်နေတဲ့မြန်မာအမျိုးသမီးမတ်စဘဲကဘုံပေါက်ကွဲမှုနောက်ပိုင်းလုံခြုံရေးအခြေအနေကိုသူမြင်တွေ့ရတဲ့အတိုင်းအခုလိုပြောပြပါတယ်။
67 new landmark တက်လျှောက်လုံးကိုတန်စကိုင်းနဲ့ block တိုင်းကိုသူတို့ပိတ်ထားတဲ့အပြင်မှာ25လမ်းတောက်မှာတော့လုံခြုံရေးရဲရောက်တရာလောက်ရှိမှတင်တယ်သူတို့အလိုဘက်ကလမ်းဒီဘက်ကလမ်းအောင်မှာလုံးဝရက်ပြီးတော့အများကြီးပဲရက်ပြီးတော့သူတို့စောင့်နေတာကျောလုံးမှာသူတို့ရဲကရအစင်းနဲ့အဲ့လိုမျိုးစောင့်နေတာပေါ့နော်ညနေဘက်ကျတော့ဒီ landmark တက်လျှောက်က clear ဖြစ်သွားပြီလို့တို့ပြောတယ်ဒါပေမဲ့သူတို့အဲ့သူတို့ block လုပ်ထားရတော့မဖွင့်သေးဘူးပြီးတော့ယထာကအဲ့23လမ်းပူတာပေါ့နော်67 new 23လမ်းပူတာ ไอ้มายะทาลงมาเมียกูปอกตัวให้2บลาวซาลงมาတော့ลงมาเป็ดทาให้ตรุลูบาลั้นช่องลงไม่เอาตรุเยดิไอ้มาတော့ปูมะอ่ะปะเนาะญาติมาลูกอ่ะไอ้เนี่ยไอ้ลั้นมาปูมาเว้ย2บลาวไปชาดาอูอพอมาสุแล้วยะแห่งเนี่ยตะเฉิงลงเปลี่ยนเนี่ยตะดิ้งอยู่โบ้อ่ะไอ้โหมิวปะเนาะชาผู้เยด้วยก็เปลี่ยนดิ
တာဝန်ကြအရာရှိတွေကသူတို့အနေနဲ့လုံခြုံရေးအတွက်အစစပြင်ဆင်ထားခဲ့ပြီးဖြစ်ကြောင်းနဲ့အခုပိုးပြီးတော့အချိန်မြင့်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းလည်းပြောကြပါရစေ
။ရောရှိနေတယ်ဗျာ။မင်္ဂလာတိုင်းမင်္ဂပုတ်ကူဒေါန်ဆန်းစုကြည်ဟာကုလသမဂ္ဂထူထူညီလာခံကြီးမှာအခုလာမဲ့ဗုဒ္ဓဦးနေ့စက်တင်ဘာလ27ရက်နေ့မှာမေကွန်းပြောကြားဖို့ရှိနေပါတယ်။မြန်မာနိုင်ငံရဲ့အမျိုးသားပြန်လည်တည်မြဲရေးနဲ့လူခွင့်အခြေအနေတွေတိုးတက်လာဖို့အတွက်ကုလသမဂ္ဂအနေနဲ့နှစ်ပေါင်းများစွာကြာအောင်တိုက်တွန်းလာခဲ့တာပါ။ဒီအတွက်ဒီကုလသမဂ္ဂရဲ့ကြိုးပမ်းချက်တွေဟာတကယ်ပဲအရာရောက်လာပြီလား။ဒေါန်ဆန်းစုကြည်လက်ထက်ကုလသမဂ္ဂနဲ့မြန်မာဆက်ဆံရေးအခြေအနေဘယ်လိုရှိလာမလဲ။အခုလာမဲ့အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးကြဖို့ရှိပါတယ်။ပအဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေVOA ရဲ့တယ်လီဖုန်းနံပါတ် 2923822994 ကိုတက်ခေါ်ယူနိုင်ပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတဲ့အမြင်မိမိတို့ပြောဆိုလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က 2923822994 ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
ဒီနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပြစေရှင်။အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံကိုကုန်သွယ်ရေးပိတ်ဆို့မှုတွေရုတ်သိမ်းလိုက်တဲ့အပေါ်မှာမြန်မာနိုင်ငံအတွင်းကစီးပွားရေးပညာရှင်တွေနဲ့စီးပွားရေးသမားတွေကကြိုဆိုလိုက်ကြပါတယ်။အခုလိုဒဏ်ခတ်ပိတ်ဆို့မှုကိုရုတ်သိမ်းလိုက်တဲ့အတွက်နိုင်ငံတကာကုန်သွယ်ရေးမှာအဓိကအတားအဆီးတွေကိုဖယ်ရှားပေးနိုင်မှာဖြစ်ပြီးနိုင်ငံစီးပွားရေးကိုလည်းကြီးထွားဖွံ့ဖြိုးလာစေမှာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ကြောင့်အဂရိလိုက်စားမှု၊မြေယာတင်ဆက်မှု၊တရားမဝင်တိုက်ခုံမှုနဲ့မူရစ်ဂုံကူးမှုတွေနဲ့ပတ်သက်မှုတွေရှိနေတယ်လို့ဆွဆွဲခံနေရတဲ့ခရိုနီစီးပွားရေးသမားတွေ၊စီမင်းစည်းကမ်းတွေနဲ့အညီနှီးမှန်လက်မှန်လှုပ်လာဖို့ NLD အစိုးရမှပိုးပြီးတာဝန်ဖြစ်သွားစေတယ်လို့နိုင်ငံရေးအကဲခတ်တွေနဲ့တက်ကြွလှုပ်ရှားသူတွေကပြောပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးပေါ်ပါစီရဲ့သတင်းပေးပို့ချက်ကိုကိုရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ရှင်။
နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ဆွေးနွေးပြီးတဲ့နောက်မှာတော့သမရရဲ့အမိန့်နဲ့ထုတ်ပြန်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုမကြခင်မှာရုတ်သိမ်းသွားမယ်လို့သမရဥပမာကကြေညာခဲ့ပါတယ်။အခုလိုရုတ်သိမ်းလိုက်တာကြောင့်အရင်အစ်စ်ဆိုးရနဲ့စံနေနေတဲ့သူတွေစီးပွားရေးသမားတွေနဲ့ကုမ္ပဏီတရားကြောကိုအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကအမိမဲစင်းတဲ့ကနေပယ်ဖျက်ပေးသွားမှာဖြစ်သလိုမြန်မာနိုင်ငံရဲ့ကြောက်စိမ်းနဲ့ကြောက်မြတ်လုပ်ငန်းပေါ်ကန့်သက်ထားတာတွေကိုလည်းဖယ်ရှားပေးလိုက်မှာဖြစ်ပါတယ်။ဒဏ်ခတ်ပိတ်ဆို့မှုဥပဒေတွေကမြန်မာနိုင်ငံမှာနိုင်ငံသားယင်းဤမြုံနံသူတွေကိုအဟန်တားဖြစ်စေသလိုမြန်မာနိုင်ငံအနေနဲ့လည်းအမေရိကန်နိုင်ငံကိုကုန်ပစ္စည်းတွေမတင်ပို့နိုင်ပါဘူး။ကုသရေးဝန်ကြီးဌာနဒုဝန်ကြီးဟောင်းလည်းဖြစ်စီးပွားရေးလုပ်ငန်းရှင်တဦးလည်းဖြစ်တဲ့ဦးပွင့်စန်းကတော့
If the sanction lift totally our economy will become more
တကယ်လို့ဒဏ်ခတ်ပိတ်ဆို့မှုတွေအားလုံးကိုရိုသွင်းလိုက်ပြီးဆိုရင်ကျွန်တော်တို့ရဲ့စီးပွားရေးလုပ်ငန်းတွေပို့ပြီးတော့လွတ်လပ်လပ်လုပ်နိုင်မှာဖြစ်ပါတယ်။ပြီးတော့ကျွန်တော်တို့အနေနဲ့ပြည်ပကိုပစ္စည်းတွေထိထိရောက်ရောက်တင်ပို့နိုင်မှာဖြစ်သလိုအမေရိကန်ကုမ္ပဏီတွေအနေနဲ့လည်းမြန်မာနိုင်ငံမှာရည်တည်မြှုပ်နှံနိုင်မှာဖြစ်ပါတယ်
။ဒါပြင်ပြည်ပကိုကုန်ပစ္စည်းတင်ပို့သူတွေအနေနဲ့အမေရိကန်ဈေးကွက်တွေကိုတင်ပို့နိုင်မှာဖြစ်သလိုနိုင်ငံတကာငွေကြေးဝန်ဆောင်မှုလုပ်ငန်းတွေကိုအသုံးပြုဖို့ကြိုးစားနေတဲ့မြန်မာစီးပွားရေးသမားတွေရဲ့အခက်အခဲတွေလည်းအဆုံးသတ်နိုင်မှာဖြစ်တယ်လို့ကုသရေးဝန်ကြီးဌာနရဲ့စီးပွားရေးပညာရှင်ဦးမောင်မောင်ကပြောပါတယ်။ဒါပြင်အမေရိကန်ဒေါ်လာ 1.5 ဘီလီယံကျော်တန်ဖိုးရှိတဲ့အထည်ချုပ်လုပ်ငန်းမှလည်းအလုတ်ကိုင်ခွင့်လန်းတွေရလာနိုင်တယ်လို့သူကပြောပါတယ
်။ If we develop the British garment sector, we can create a lot of the
အထည်ချုပ်လုပ်ငန်းကိုဖွံ့ဖြိုးတိုးတက်အောင်လုပ်နိုင်မယ်ဆိုရင်ကျွန်တော်တို့အလုတ်ကိုင်တွေတော်တော်များများဖန်တီးတိုင်မှာပါ။ဒီလုပ်ငန်းကအလင်းမြန်ကြီးထွားလာနေပါတယ်။ဒါပေမဲ့အမေရိကန်ကိုပြည်ပတင်ပို့မှုကဒဏ်ခတ်ပိတ်ဆို့မှုမတိုင်ခင်65ရာခိုင်နှုန်းရှိရကအခုခါမှာတော့ဆရာခိုင်နှုန်းပဲရှိပါသေးတယ်။
ဩစတြေးလျနိုင်ငံမကွာရီတက္ကသိုလ်ကစီဝါရေးပါမောက်ခရှောင်းတနောကတော့ဒဏ်ခတ်ပိတ်ဆို့မှုတွေရုတ်သိမ်းလိုက်တဲ့အတွက်စံချိန်စံနှုန်းမြင့်မားတဲ့စီဝါရေးလုပ်ငန်းတွေတာဝန်သိရင်းနှီးမြှုပ်နှံမှုတွေလှုပ်ဖို့နောက်ထပ်အမေရိကန်ကုမ္ပဏီတွေကိုလမ်းဖွင့်ပေးလိုက်တာဖြစ်တယ်လို့ပြောပါတယ်။ဒါပြင်ဒီအချက်ကြောင့်ကောင်းမွန်တဲ့ပြည်ပတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေကိုအားပေးလာမယ်လို့မျှော်လင့်ရပြီးရေရှည်စီဝါရေးဖွံ့ဖြိုးတိုးတက်ဖို့အတွက်ဆိုရင်တော့စီဝါရေးမူပေါင်းအပြောင်းအလဲကိုကြကြပြတ်ပြတ်လှုပ်သွားဖို့လိုပြီးတော့အဲ့လိုဖြစ်လာဖို့အတွက်စီးပွားရေးမူဝါဒခေါင်းတွေလိုအပ်တယ်လို့သူက VOA ကိုအီးမေးလ်နဲ့ပြောပါတယ် ကုသညဝေဝန်ကြီးဌာနရဲ့စီးရင်ရတော့မကြသေးခင်နှစ်တကစားလို့ဒဏ်ခတ်ပိတ်ဆို့မှုတွေကိုလျှော့ချလာခဲ့တာဖြစ်ပေမဲ့အမေရိကန်မြန်မာကုန်သွယ်ရေးဟာမနစ်ကတော့အမေရိကန်ဒေါ်လာ မြန်မာဒီမိုကရေစီရေးကိုထောက်ခံတဲ့အနေနဲ့မြန်မာစစ်တပ်နဲ့သူနဲ့ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းတွေကိုဖိအားပေးဖို့ဒဏ်ခတ်ပိတ်ဆို့မှုတွေကိုလုပ်ခဲ့တာပါဒါပေမဲ့ NLD ဆိုရကတော့ဒဏ်ခတ်ပိတ်ဆို့မှုတွေဖယ်ရှားလိုက်တဲ့အတွက်နိုင်ငံတော်စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေဖြစ်ပေါ်လာစေပြီးအသွင်ကူးပြောင်းရေးကိုထောက်ကူဖြစ်စေမှာဖြစ်တယ်လို့ပြောပါတယ်ဒါပေမဲ့လူခွေစောင့်ကြည့်ရေးအဖွဲ့အရှာဝီအေကိုဖယ်ရှားပေးလိုက်သလိုဖြစ်သွားတယ်လို့ပြောပါတယ်
Myanmar is not ready to accommodate with the total lifting of sanctions. I mean, the crony.
ပိတ်ဆို့မှုရုပ်သိမ်းလိုက်ရင်ခရိုနီတွေကိုပဲအကျိုးအမြတ်ဖြစ်စေမှာပါ။NLD ရဲ့စီးပွားရေးကြံပေးဖြစ်တဲ့ပမောက္ခရှောင်းတနောကလည်းအစိုးရအနေနဲ့ဒီစိန်ခေါ်မှုတွေကိုပြင်မိနိုင်ဖို့လိုအပ်တယ်လို့ထောက်ပြပါရယ်။လန်ဒန်အခြေစိုက်တန်ဇာတအဂရိလိုက်စားမှုစောင့်ကြည့်ရေးအဖွဲ့ကြီးကတော့ကြောက်စိမ့်လုပ်ငန်းနဲ့ပတ်သက်ပြီးဒဏ်ခတ်ပိတ်ဆို့မှုတွေကိုရုပ်သိမ်းလိုက်တဲ ပြည်ပြောင်းလဲရေးတွေပွင့်လင်းမြင်သာမှုတွေနဲ့ပတ်သက်ပြီးတတ်မှတ်ထားတဲ့စံနှုန်းတွေအတိုင်းဖြစ်မှသာရုပ်သိမ်းသင့်တယ်ဆိုပြီးတော့ Global Witness အဖွဲ့ကအကြီးတန်းတာဝန်ရှိသူဂျူမန်ကူဘာကပြောလိုက်ပါတယ်ခင်ဗျာကိုရနိုင်ပြောပြသွားတာပါရှင်
မြန်မာ နိုင်ငံရဲ့စေတက္ကသိုလ်ပညာရေးစနစ်ကိုကမ္ဘာကလက်ခံတဲ့အဆင့်တန်းဖြစ်အောင်လာမယ့်ခုနှစ်အတွင်းအချိန်မီပြုပြင်ပြောင်းလဲဖို့လိုတယ်လို့နယူးယောက်ခြေဆိုင်မြန်မာအမေရိကန်ဆေးပညာအသင်းကတိုက်တွန်းလိုက်ပါတယ်။နယူးယောက်မြို့မှာမြန်မာနိုင်ငံသားတွေနဲ့တွေ့ဆုံတဲ့အချိန်မြန်မာပြည်ရဲ့ပညာရေး ကျမ်းမာရေးကဏ္ဍမှာပြန်ပြီးအကူအညီပေးကြဖို့ပြပရောက်မြန်မာပြည်ပွားဆရာဝန်တွေကိုဒေါက်ဆန်းစုကြည်ရဲ့ခီးစဉ်အတွင်တိုက်တွန်းစင်မှာပြောဆိုလိုက်ကြတာပါ။အကြောင်းစုံကိုကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင်။
အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့ဒေါက်ဆန်းစုကြည်ကစတေမာဆက်ခုနှစ်ရဲ့ပြီးခဲ့တဲ့စနေနေ့နယူးယောက်မြန်မာအတိုင်းဝိုင်းနဲ့တွေ့ဆုံချိန်မှာမြန်မာအမေရိကန်ဆေးပညာအသင်းကအကြံပြုချက်စာတမ်းတစ်စောင်တင်သွင်းခဲ့ပြီးမြန်မာနိုင်ငံကဆေးတက္ကသိုလ်တွေရဲ့ပညာရေးစနစ်ကိုကမ္ဘာကလက်ခံတဲ့အဆင့်တန်းဖြစ်အောင်လာမယ့်ခုနှစ်နှစ်မတိုင်ခင် အချိန်မီပြုပြင်ပြောင်းလဲဖို့လိုတယ်လို့နယူးယောက်အခြေစိုက်မြန်မာအမေရိကန်ဆေးပညာအသင်းကတိုက်တွန်းခဲ့တာဖြစ်ပါတယ်။2024ခုနှစ်နောက်ပိုင်းကျရင် ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံချိန်အကြံပြုခဲ့တာဖြစ်ပါတယ်။ဟိုပါလဲဆိုတော့ဝေါ်ဖဲဒရေးရှင်းဖော်မက်ဒီကယ်အကျူကေးရှင်းနဲ့ဖောင်ဒေးရှင်းဖော်အက်ဒဗန့်စ်မန့်အော့ဖ်အင်တာနက်ရှင်နယ်မက်ဒီကယ်အကျူကေးရှင်းနဲ့ရီဆော့စ်တွေဖွဲ့စည်းရတဲ့အသိမှတ်ပြုတဲ့စေတက္ကသိုလ်မဟုတ်လို့ရှိရင်၎င်းနဲ့23ခုမြောက်ကနေစပြီးတော့ဒီမြန်မာနိုင်ငံမှာရှိတဲ့စေတက္ကသိုလ်ကဘွ
ေးနိုင်တဲ့လူအားနဲ့ကျမတို့လိုအပ်တဲ့လူအားနှစ်ခုကိုပြင်ဖို့အဲ့လိုအဖြစ်အစဉ်တစ်ခုကိုလုပ်ဖို့ဆွေးနွေးထားတယ်။ပြီးတော့ကျမတို့လိုအပ်ပေးချင်တဲ့ဆရာဝန်များတနည်းကိုတလားလားလာပြောလို့ပြောလို့ဆိုမှလုပ်ပေးချင်တာလေဒီချင်းဆက်ကလုပ်ပေးချင်တာလားဒီကိုလိုအပ်နေတဲ့တောင်းလို့ပြောနေမှာတလားတလားလားဆိုတော့လိုအပ်ပေးမယ်လိုအပ်ပေးချင်အဖြစ်
မြန်မာနိုင်ငံစစ်တပ်ကတူတွေကလက်ရှိကျင့်သုံးနေတဲ့တင်ယိုးညွှန်းနှန်းတွေဟာခင်းနဲ့မလျော်ညီတော့တဲ့အတွက်ဒါကိုအချိန်မီပြုပြင်ပြောင်းလဲဖို့လိုကြောင်း NLD အစိုးရကိုအကြံပြုခဲ့သူတူကတော့ကနေဒါနိုင်ငံ Edmondson စစ်တပ်ကတူကကတိကတူဖြစ်သူဒေါက်တာဒေါခင်စောဝင်းမဲ့ဖြစ်ပါတယ်
။ဟိုးတကယ်ကိုဟိုစပေါ်ပထမနှစ်စေချောင်းသားဘဝကအဲ့ဒီစတဲ့ဒီ curriculum ဒီတင်ယိုးညွှန်းနှန်းကိုတိချခိုင်မအောင်ကျမတို့နိုင်ငံတကာစံချိန်လဲမှီအောင်လို့တကယ်ကိုပြုပြင်ဆွဲနေပါတယ်ကျမတို့ဆွဲလဲဆွဲနိုင်တယ်ပညာရှင်တွေလည်းရှိတယ်အဲ့လိုမျိုးဒီတင်ယိုးညွှန်းနှန်းကိုဆွဲလိုက်ပြီးပြီဆိုလို့ရှင်ကျမတို့ကဘာမှသိစိတ်ပူစရာမလိုတော့ဘူးဒီမှာတင်ယိုးညွှန်းနှန်းရှိတယ်ဓာရီဓာရီနိုင်ပြရမယ်အချိန်ပြရမယ်အဲဒီခေါင်းစဉ်တွေကတော့မတင်မဖြစ်ကျောင်းသားတွေကမတိမဖြစ်တင်တိရမယ်ခေါင်းစဉ်တွေအဲပြီးတော့တခါသူတို့ရဲ့အတွေးခေါ်တွေကိုဒီဟိုအလွတ်ချက်တဲ့အတွေးခေါ်ပညာရေးစနစ်ကနေပြီးတော့ critical thinking လို့ခေါ်တဲ့စဉ်းစားတွေးခေါ်ချိန်ဆနိုင်တဲ့အလေ့အကျင့်လေးလေ့ကျင့်ပြီးတော့ကျမတို့ဒီ curriculum ကိုပြင်လိုက်မယ်ဆိုလို့ရှိရင်ဒါရေးရှင်းမှဘာမှထပ်ပြီးတော့စိတ်ပူစရာမလိုတော့ဘူးဟိုနိုင်ငံတကာစံချိန်နဲ့ပြန်ပြီးတော့တတ်မှတ်ဖို့လိုတယ်လို့အန်ကဦးတင်ဦးနဲ့တွေ့တဲ့အချိန်မှာအကြံပြုခဲ့ပါသေးတယ
်။တချိန်ကမြန်မာနိုင်ငံစီးတက်ကတူအတွက်ဆရာဝန်တွေကိုနိုင်ငံတကာကအတိအမှန်ပြုကြသလိုစေကုသခွင့်လည်းပေးကြပြီးမြန်မာပြည်ရဲ့စေသိပ်ပံပညာဟာစေအစိုးရအဆက်ဆက်လက်ထက်မှာအိန္ဒိယနိုင်ငံတွေထက်နှိမ့်ချလာခဲ့တာကြောင့်ဒါကိုပြန်လည်မြှင့်တင်ဖို့လိုတယ်လို့ပညာရှင်တွေကြားဝေဖန်နေကြတာဖြစ်ပါတယ
်။ကိုညာဝင်းအောင်ပြောပြသွားတာပါရှင်။အခုစကိုင်းတိုင်းအတွင်းဆန္ဒပြအလို့သမားတွေရဲ့ယုံကြည်ဘက်ကိုအလှည့်ပေးပါမယ်။စကိုင်းတိုင်းတစ်အချောတဲ့ဆက်ယုံကဆန္ဒပြအလို့သမားတွေဝင်းရံပြည်သူနဲ့ចောင်းသားတွေကို၁၇ချိန်မြောက်တရလူပြတက်သေး130ကျော်နဲ့ယုံထုတ်တဲ့အတွက်တက်သေးရှော့ချပေးဖို့စက်တင်ဘာလ19ရက်နေ့ကရုံးထုတ်ချိန်မှာအလုသမားတွေကတရားသူကြီးကိုတောင်းဆိုခဲ့ပါတယ်။ဒါပြင်သူတို့အဖမ်းဆီးမခံရမီကအစိုးရအနေနဲ့ပေးခဲ့တဲ့ဂရိကဝတ်တွေအတိုင်းလှုပ်ဆောင်ပေးဖို့ကိုလည်းတောင်းဆိုခဲ့ကြပါတယ်။အပြည့်စုံကိုတော့ထိုင်းအခြေဆိုင် VOE သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။သခိုင်းတိုင်းစိတ်ချောတဲ့စိတ်ယုံမှာအလုလုနေတဲ့အလုသမားတွေအနေနဲ့အလုရှင်ကအလုထုတ်ဖြစ်တဲ့အတွက်နှစ်လကျော်ကြာစိတ်ယုံရှိမှတောင်းဆိုခဲ့ပြီးတဲ့နောက်အလုရှင်နဲ့အလုသမားဝန်ကြီးဌာနကဖြည့်ရှင်းပေးနိုင်တာမရှိဘူးဆိုကဧပြီလ29ရက်နေ့ကစပြီးနေပြည်တော်ကိုချီတက်ခဲ့တာပါဒီနောက်မှာတော့နေပြည်တော်ဝင်တက်ကုန်းမြို့မှာဖမ်းဆီးခံခဲ့ရပြီးသူတို့ကိုရုံးထုတ်စစ်ဆေးနေတာဟာ၄လကျော်ရှိပြီဖြစ်ပါတယ်တရားရုံးထုတ်ချိန်မှာတရားလိုပြတက်တဲ့အများအပြားကိုစစ်ဆေးမယ်ဆိုတာကြောင့်လူ့သမားတွေကတရားသူကြီးကိုတရားလိုပြတက်တဲ့ရှော့ချပေးဖို့အတွက်တောင်းဆိုခဲ့တယ်ဆိုပြီးလူ့သမားခေါင်းဆောင်ကိုခိုင်မင်းကဆိုပါတယ်
ကျွန်တော်တို့အနေနဲ့ကတော့တရားသူကြီးကိုလည်းတရားဝင်ကျွန်တော်တို့ပြောထားတယ်ပေါ့နော်လက်တွေရတော့လည်းရောက်တာထားတယ်ဟာမလိုပါဘူးပေါ့နော်မလိုပါဘူးဆိုတာကထွက်တဲ့လက်တွေနေနေရတယ်ကတည်းကပဲအကုန်လုံး600နဲ့တစ်ခုတည်းပဲဖြစ်တယ်အကုန်လုံးတူပြီးဆိုတော့ကျွန်တော်တို့အနေနဲ့လက်တွေကိုရှော့နိုင်တော့ရှော့ပြီးလို့အဲ့လိုမှမဟုတ်ဆိုရင်တော့ကျွန်တော်တို့အနေနဲ့တရားဟိုဆက်တော့ကျွန်တော်တို့နဲ့မင်းစားနိုင်ဘူးဆိုပြီးတော့ကျွန်တော်တို့ပြောထားတော့သူတို့နေရတော့တရားသူကြီးကတော့ခဏတော့ကျွန်တော်တို့ခေါ်ပြောတာတော့စနစ်ရောက်ပဲစစ်မယ်လို့တော့ကျွန်တော်တို့ပြောတယ
်လူသမားတွေဟာတပတ်ကြာတဲ့အထိချီတက်ခဲ့ပြီးတဲ့နောက်မှာတော့နေပြည်တော်မှာအလို့သမားကောင်းဆောင်တွေကိုအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကတာဝန်ရှိသူတွေကခေါ်ယူတွေ့ဆုံခဲ့ပြီးညှိနှိုင်းပေးမယ်ဆိုပြီးပြောဆိုခဲ့တာပါညှိနှိုင်းမှု၅ရက်တာကာလအတွင်းတပိတ်ကိုယာယီရပ်နားထားပြီးအလို့သမားတွေဘက်ကလည်းသူတို့ရဲ့လိုလားချက်တွေကိုတောင်းဆိုခဲ့ပါတယ်ဖန်စီထိတ်သိမ်းခံရတဲ့အလို့သမားတွေကတော့အစိုးရသည့်အနေနဲ့သူတို့ရဲ့ဂတိကဝတ်အတိုင်းပြုလုပ်ပေးဖို့အတွက်တောင်းဆိုလိုက်ပါတယ်
အလို့သမားတွေဒီကြည့်ရနေတဲ့ကိစ္စတွေကိုလွတ်တော်ထဲမှာဈာနာဆင်ခြင်ခွင့်ပြုမယ်။ဒုတိယအဲဒီဟိုအရေးကြီးဆုံးဆုံးဆုံးပဲပေါ့နော်။အဲဒီတော့ကိုကျွန်တော်တို့လူသမား5ယောက်ကနေမှာကိုလူသမားကိုယ်စားလှယ်ချင်းနဲ့ဈာနာဆင်ခြင်ခွင့်ပြုမယ်။ကျွန်တော်တို့ဒီကိစ္စတွေကိုမပြီးမချင်လွတ်တော်အနေမှာကိုထားမချင်ပေါ့နော်။ကျွန်တော်တို့လူနေမှုတိုင်းစားမှုတောင်းမှုတွေကိုသူတို့တောင်းဝန်ယူဆောင်ပေးမယ်။လွတ်တော်အနေမှာသူလူသမားကိုယ်စားလှယ်ချင်းနဲ့အစိုးရဆက်ပေါ်လာအောင်သူတို့ဒီဘက်လောက်ဆောင်ပေးမယ်ဆိုပြီးကျွန်တော်ကလေးကကြည့်ကြတယ်အဲ့ဒီကလေးကတော့လောက်ဆောင်ပေးရှင်ရနေတဲ့ချင်းမရှိသေးဘူးခင်ဗ
ျဆန္ဒပြချီတက်ခဲ့တဲ့လူသမားတွေနဲ့သူတို့ကိုဝင်းရံခဲ့တဲ့ចောင်းသားနဲ့ပြည်သူအလုံးပေါင်း15ဦးဟာပုံမှန်905ခွေပါဝင်ပုံမှန်4ခုလောက်နဲ့တရားဆွဲဆိုခံရပြီးရုံးထုတ်စစ်ဆေးတာခံရပါတယ်ရှင်
မအေးအေးမှစုံစမ်းတင်ပြခဲ့တာဖြစ်ပါရဲ့ရှင် VOE ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စားရိုက်ကနေဝေဖန်ကြံပေးစာပေးဖို့လိုတဲ့နားဆင်လိုတဲ့ဒေသချင်းတွေတောင်းယူလိုတဲ့ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စားရိုက်ကြီးစားရိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ကြပါရဲ့ရှင
် VOE မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင် VOA American တန်ခတ်နေလက်ရှိထုတ်လွှင့်ပေးနေတဲ့အင်္ဂါနေ့မနက်ပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ24 32 40နဲ့လိုင်းလက်မီတာ190တို့ကနေပြီးတော့ပဲဓာတ်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်ဒီအချိန်ပိုင်းအတွက်မှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်ကိုနိုင်ရဖို့ရှိသလို American 3အင်္ဂလိပ်သင်ခန်းစာစီးပွားရေးကဏ္ဍနဲ့အတူတုဒ္ဒဆုံးလေး American တစ်ခွေမှာတော့
သူစဉ်ကျွန်တော်တို့ကျောင်းမှာပေါ့ဒီ Singularity University မှာအကဲတယ်မရောက်သေးတဲ့နည်းပညာတွေအများကြီးရှိတယ်။နောက်ကိုနဲ့တူကျောင်းလာတဲ့ကျောင်းသားတွေကလည်းတကယ်ကဘာအနှံ့က
နည်းပညာတွေကိုအသုံးချပြီးလူတွေကိုဘယ်လိုအကျိုးပြုနိုင်မလဲဆိုတဲ့အကောင်းဆုံးနဲ့ဆွေးနွေးပွဲကိုတက်ရောက်ခဲ့သူမတ်လလဝင်းရဲ့ပြောကြားချက်နဲ့အတူနည်းပညာကုမ္ပဏီတွေရဲ့အကြောင်းကိုတိကျရမှာဖြစ်ပါတယ်။ဒီလိုစီစဉ်တွေကမှအခုရင်ဆုံးကဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကျောင်းတွေကိုမူလစောင်းပါရှင်ရဲ့အာပေါ်မပြတ်ဦးဆောင်မိုးဝေကကောက်နှုတ်တင်ပြပေးထားတာကိုနှာစင်ကြားရအောင်ပါရှင်။
မြန်မာနိုင်ငံအပေါ်အရေးယူတန်းခတ်ပိတ်ဆို့မှုဖေရှားရေးကိစ္စမှာအနံ့ရသူဟာဘယ်သူလဲဆိုပြီးတော့ AR online မှာအောင်စော်ရေးသားထားတဲ့ဆောင်းပါးကိုအရင်ဆုံးတင်ပြပေးရမယ်ဆိုရင်တော့ဒေါအောင်ဆန်းစုကြည်ရဲ့ American ခီးစဉ်ကနေစီးပွားရေးအခွင့်အလမ်းတွေရရှိဖို့နဲ့မြန်မာပန်းမလှဖြစ်နေတဲ့ချမ်းသာကြွယ်ဝသူတွေအာဏာရှိသူတွေကိုလူငင်းချမ်းသာဝင်ပေးဖို့ဖြစ်တယ်ဆိုတာကိုမြန်မာနိုင်ငံမှာကာလရှည်ကြာဖိနှိပ်မှုခံထားရတဲ့တိုင်းရင်းသားအဖွဲ့တွေနဲ့မြန်မာစစ်ကောင်းဆောင်တွေအပေါ်ဝေဖန်တိုက်ခိုက်သူတွေသဘောပေါက်စာပြုလာပြီးဆိုပြီးတော့အစချီရေးသားထားတာပါစန်ချင်းတန်ခတ်အေးအေးပိတ်ဆို့မှုတွေကိုဖေရှားပစ်ဖို့ဆုံးဖြတ်တာဟာမြန်မာနိုင်ငံအတွင်းဖြစ်ပွားနေစေပြည်ရင်းစစ်တိုင်းရင်းသားဒေသတွေမှာလူအခွင့်အရေးချိုးဖောက်နေမှုတွေကျောင်းသားတွေတက်ကြွလှုပ်ရှားသူတွေခရိုနီတွေရဲ့လောဘဇောတိုက်ပြီးတော့ကျူးလွန်နေတဲ့ရာဇဝဲမှုတွေကိုအမေရိကန်ပြည်ထောင်စုနဲ့တမရအင်မီရောကဥပစ်ခါပြုလိုက်ရာရောက်တယ်ဆိုပြီးတော့ဝေဖန်တာနေထွက်လာခဲ့ပါတယ်။ဒေါ်ဆန်းစုကြည်ကအမေရိကန်အစိုးရရဲ့အထောက်ပံ့နေစိတ်သက်ပိုင်းဆိုင်ရာအားပေးမှုတွေဟာမြန်မာနိုင်ငံအတွင်းကူးပြောင်းရေးအတွက်အကူအညီဖြစ်စေခဲ့တယ်လို့ခီးစဉ်အတွင်းမှာပြောကြားခဲ့ပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုနဲ့တမရအိုဘားမားအစိုးရရဲ့အကြောင်းမစင်စားခင်သတိမူရမယ့်အချက်တစ်ခုကတော့ခရိုနီတွေရာဇဝတ်သားတွေနဲ့လူတွေကိုအစုလိုက်အပြုံလိုက်တတ်ဖြတ်ခဲ့မှုတို့တချို့အနေနဲ့ဒဏ်ခတ်အေးအေးယူမှုတွေဖေရှားလိုက်တဲ့တမရအိုဘားမားကိုကျေးဇူးတင်ကြရမှာဖြစ်တယ်လို့យေတာထားပါတယ်။တချို့ကလည်းဒေါအောင်ဆန်းစုကြည်အနေနဲ့စစ်တပ်နဲ့အပေးယူညှိနှိုင်းမှုတွေအချိန်ရော့လာတယ်ဆိုပြီးတော့စိုးရိမ်နေကြတယ်လို့တချို့ကတော့လည်းအပေးယူအနေနဲ့စစ်ကောင်းဆောင်တွေကဒေါအောင်ဆန်းစုကြည်လိုလားတဲ့အခြေခံဥပဒေပြုရင်ပြောင်းလဲရေးကိုခွင့်ပြုလာနိုင်တယ်ဆိုတဲ့မျှော်လင့်ချက်နဲ့စောင့်ကြည့်နေကြတယ်ဆိုပြီးတော့တုံ့တက်ထားပါတယ်။ဆန်ရှင်ပေါ်ထားတဲ့ဒေါအောင်ဆန်းစုကြည်ရဲ့သဘောထားကိုလည်းတိုင်းရင်းသားတွေလူမှုအဖွဲ့အစည်းတွေရဲ့မေးခွန်းထုတ်တာကိုရင်ဆိုင်ရဖို့ရှိပါတယ်။ညဉ့်ညံရေးဆွေးနွေးမှုတွေပြုလုပ်နေတဲ့အစပိုင်းမှာဆန်ရှင်ကိုဖေရှားပေးလိုက်တာဟာစောလုံးတယ်လို့တချို့တိုင်းရင်းသားခေါင်းဆောင်တွေကပြောကြပါတယ်။ဒေါအောင်ဆန်းစုကြည်ပေါ်ထောက်ခံသူတွေကတော့သူမအနေနဲ့ပြုပြင်ပြောင်းလဲရေးတွေနောက်ကျောင်းပြန်လည်မတော်တော့ဘူးဆိုတာသိကြတဲ့အချိန်ထိတချို့ဆန်ရှင်တွေကိုဆက်ထားကျင်တယ်လို့ဆိုပါတယ်။ဒီလိုပိတ်ဆို့မှုတွေအလုံးဖေရှားပေးစီဖို့အတွက်ကြိုးပမ်းနေကြတဲ့အထက်မှာစီးပွားရေးသမားတွေစစ်တပ်ပိုင်းစီးပွားရေးဥပိုင်လီမိတက်နဲ့မြမစီးပွားရေးကော်ပိုရေးရှင်းတို့အတွက်ပွဲစားလုပ်ပေးနေသူတွေတချို့အမေရိကန်တွေနဲ့အင်ပီရိုတာဝန်ရှိသူတချို့ပါပါဝင်နေတယ်လို့យေတာထားပါတယ်။အပြည့်စုံကို arawadi.com မှာဖတ်ရှုနိုင်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်အပြန်မှာအရေးယူဒဏ်ခတ်ပိတ်ဆို့မှုဆန်ရှင်တွေရုတ်သိမ်းပေးမယ်ဆိုတဲ့ရွှေအိုးမှာပါပဲပြန်လာတယ်ဆိုတဲ့ခေါင်းစဉ်နဲ့ဂီဟောင်လျန်းရေးသားထားတဲ့ဆောင်းပါးကိုတော့တရုတ်ဆိုရရဲ့အင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့ The Global Times သတင်းစာမှာဖတ်ရှုရပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာသူမအတွက်ပထမအဦးဆုံးတရားဝင်အမေရိကန်ပြည်ထောင်စုအလဲပတ်ခီးစဉ်ဖြစ်ဘော်ရူးနေမှာရောက်ရှိသွားခဲ့ပြီးတမရအိုဘားမားနဲ့အင်ပီရိုမှာတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံမှုမှာလွှမ်းမိုးနေတဲ့အကြောင်းအရာကတော့ဆန်ရှင်ကိစ္စပဲဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်အောင်မြင်မှုကိုအဓိကတိုင်းတားရမှာကတော့ဆန်ရှင်တွေရုတ်သိမ်းပေးမှလားဆိုတဲ့အပေါ်မှာမူတည်နေတယ်လို့យေတာထားပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့အရေးပါတဲ့အကြံပေးတစ်ဦးဖြစ်တဲ့ဦးရွှေမန်းကမြမဆူရိုးစကားတစ်ခုဖြစ်တဲ့ရွှေအိုးထမ်းပြီးတော့ပြန်လာဖို့မျှော်လင့်ထားတဲ့အကြောင်းပြောခဲ့တာပါ။တကယ်တော့ဒေါအောင်ဆန်းစုကြည်ဟာရွှေအိုးအကြောင်းတည်င်းစကားလောက်ပဲတည်လာနိုင်ခဲ့ပြီးအိုးတော့ပါမလာခဲ့ဘူးလို့យေတာပါတယ်။ တွေ့ဆုံပွဲမှာအိုဘားမားကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ဆန့်ရှင်ရုပ်သိမ်းပေးဖို့စီစဉ်နေတဲ့အကြောင်းသာပြောခဲ့ပြီးဘယ်တော့ဖြစ်မယ်ဆိုတာကိုတော့မပြောခဲ့ဘူးလို့ဆိုပါတယ်အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့ဒုတိယပြောဝင်ရသူမတ်တူနာကလည်းဆန့်ရှင်ဖယ်ရှားရေးဟာမြန်မာနိုင်ငံမှာဒီမိုကရေစီတိုးတက်ဖြစ်ထွန်းမှုပေါ်မူတည်နေတယ်လို့ပြောခဲ့ပါတယ်ဆန့်ရှင်တွေအလုံးဖယ်ရှားဖို့အတွက်အဆင်သင့်မဖြစ်သေးပါဘူးဆန့်ရှင်အတုံးတက်နေတယ်လို့ယူဆထားပြီးဆက်ပြီးတော့ထားရှိအောင်မှဖြစ်တဲ့အကြောင်းပြောခဲ့တဲ့စသဖြင့်ရေးသားထားပါတယ်အပြည့်အစုံကို The Global Times မှာဖတ်ရှုနိုင်ပါတယ
်ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းတွေကိုဥစာမိုးဝေးကောက်နှုတ်တင်ပြသွားတာပါအခုဆက်ပြီးနားဆင်ရမယ့် American Style Irian သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်ကစီစဉ်ပို့ချပေးထားပါတယ်ရှင်
Idiom ne jinpyat me idiom atung ga ro
chip on your shoulder
phit ba de sa lung paung ga chip chip ga di niya ma tissa titung nge on on ga apo ma your yo a tin yi shoulder shoulder ga pakhong so lo sikwai thun ye dai yai de be ga ro pakhong paw ma tin tha de tissa li bo ဒီတော့ဆစ်တဲ့လာတာကတော့19ရာစုကလို့ဆိုပါတယ်။ထိုစဉ်ကရန်ဆခြင်းနဲ့ရန်ဖြစ်ခြင်းနဲ့စိတ်ရှိတဲ့လူဟာတစ္ဆာကိုပုံပေါ်မှာတင်ပြီးတတ္တိရှိရင်ပုံပေါ်မှာတင်ထားတဲ့တစ္ဆာကိုပုတ်ချရရင်ခြားကြီးဆိုတဲ့ challenge စိန်ခေါ်တဲ့သဘောမျိုးနဲ့လောက်တာကနေဒီအသုံးဆင်းသက်လာတယ်လို့ဆိုပါတယ်။ idiom အသုံးရတော့စိတ်ထဲမှာမကြည်မနှဖြစ်နေတယ်ဆိုတာကိုဟာမူရာကြည်ချင်းအဖြစ်တည်နိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့မကြည်နှက်ချက်တုံတွင်းတွင်းဖြစ်နေသူချက်ဆိုဘာမှမလုပ်ရသေးပဲနဲ့ဒေါသထွက်တဲ့လူလောကကြီးကိုမကြည်နှက်နေသူရံဖြစ်ဖို့စောင့်နေသူကိုရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ What's bothering that guy? Watch out. He's got a chip on his shoulder.
အဲ့ဒီငနေသားကဘာဖြစ်နေတာလဲဗျ။ဒီထားနော်သူကလောကကြီးကိုမကြည်မနှက်ဖြစ်နေတယ်ဆိုတော့ရန်လိုနေတဲ့လူလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် What's bothering that guy? Watch out. He's got a chip on his shoulder.
ရန်ဖြစ်လို့တဲ့လူလောကကြီးကိုအကြောင်းတစ်ခုခုကြောင့်မကြည်မနှက်ဖြစ်နေတဲ့လူစားမျိုးကို idiom အသုံးရဘယ်လိုရည်ညွှန်းပြောမလဲ
He's got a chip on the shoulder.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမ့်မနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။တလလတန်စီစဉ်တင်ဆက်ပေးနေတဲ့ American Style Irian သုံးအင်္ဂလိပ်သင်ခန်းစာတွေကိုကျမတို့ရဲ့ VOA Internet စာမျက်နှာ burmese.voanews.com မှာလည်းစာဖိုင်နဲ့တကွပြန်လည်လေ့လာနိုင်ပါတယ်ရှင်။အခုစီးပွားရေးကဏ္ဍကိုနားဆင်ကြရအောင်ပါ။မြန်မာနိုင်ငံကကျောင်းဆရာဆရာမတွေနိုင်ငံတကာအဆင့်မီပညာရေးစနစ်တွေကိုလေ့လာပြီးကျောင်းသားတွေကိုခေတ်နဲ့အညီသင်ကြားပို့ချနိုင်ရေးမှာအထောက်အကူဖြစ်စေမယ့်ဤပညာတစ်ခုကိုမြမစုဦးတီထွင်စီးပွားရေးလုပ်ငန်းရှင်တဦးကအမေရိကန်နိုင်ငံကဆီလီကွန်ဗယ်လီဤပညာကုမ္ပဏီတွေနဲ့ပူးပေါင်းပြီးတော့တီထွင်ဆောင်ရွက်နေပါတယ်။ Virtual Reality ဤပညာကိုအသုံးပြုထားပြီးကမ္ဘာထိပ်တန်းကျောင်းတွေကိုလေ့လာနိုင်မယ့်ဒီဤပညာကိုတီထွင်ပေးနေတဲ့ Educational Entrepreneur ပညာရေးဆိုင်ရာစွန့်ဦးတီထွင်စီးပွားရေးလုပ်ငန်းရှင်မလလဝင်းကိုဆက်သွယ်မေးမြန်းပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်း1အဖြစ်နဲ့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါရရှင
်မလလဝင်းအခုဆီလီကွန်ဗယ်လီမှာပညာရေးနဲ့ဆိုင်တဲ့ဒီ software တစ်ခုကိုဥဆောင်ပြီးတော့တီထွင်လုပ်ကန်နေတယ်ကြားပါရခင်ဗျဒီ product ကဘာမျိုးလဲဆိုတာကိုကျွန်တော်တို့ရှင်းပြပါလားခင်ဗျ
Okay product တော့2019မှာထွက်ခဲ့တဲ့ဤပညာ virtual reality လို့ခေါ်တဲ့ဤပညာကိုအခြေပြုပြီးတော့တည်ဆောက်ထားတဲ့ product ပါ။အဲ product ကကျွန်တော်တို့ဘယ်နေရာမှာရောက်နေရောင်းနေအဲ virtual reality ဆိုရဲဟိုမျက်မှန်လေးပေါ့နော်အဲ့ဒါလေးဝတ်ကြည့်လိုက်မယ်ဆိုရင်ကျွန်တော်တို့ရောက်သွားခြင်းတဲ့နေရာကို video ရိုက်ထားတဲ့နေရာကိုရောက်သွားသလိုခံစားလို့ရတယ်။အခုကိုဇော်ဝင်းလိုင်က Washington DC မှာရှိနေပြီမဲ့ကျွန်တော်က Harvard ကအတန်းနဲ့ရောက်နေလို့ဆိုအခုအဲ့ information ဟို product လေးပေးလိုက်မယ်ဆိုရင် Harvard ကိုချင်းချင်းရောက်လို့ရတဲ့ပုံစံမျိုးပေါ့ဟုတ်ကဲ့အဲ့ရောက်ပေါ့အခြေပြုပြီးတော့ထွင်နေတဲ့ software product လေးတစ်ခုပါဟုတ်ကဲ့
ဒ ီ product ကပေါ့နော်များသောအားဖြင့်တော့ဒီပညာရေးအတွက်အခြေခံပြီးအသုံးပြုမယ်လို့ပြောပါတယ်ဆိုတော့ဒီဟာပညာရေးတစ်ခုတည်းအတွက်အသုံးဝင်တာလားတခြားကောဘာတွေများအသုံးချနိုင်ပါသေးလဲခင်ဗျာ
ဆိုအစာပိုင်းကချော်ပြေးရေးနဲ့ကြော်ညာလုပ်ငန်းတွေမှာသုံးပါတယ်ချော်ပြေးရေးကျွန်တော် concert တွေပါတွေ့ကြည့်လို့ရတယ်နောက် game ဆော့တဲ့ဟာတွေမှာအသုံးတယ်ဒါပေမဲ့အခုနောက်ပိုင်းတော့ကလေးတွေကျောင်းပညာရေးအတွက်လည်းကမ္ဘာနိုင်ငံကြီးတွေမှာစပြီးသုံးဖို့ကြိုးစားကျောင်းသားတွေအတွက်ဆိုတော့ဒီကလေးပိုင်းတွေမှာကလူကြီးပိုင်းတွေမှာပါလေဥပမာ Harvard က Computer Science ပင်တဲ့ Professor တယောက်ဆိုရင်သူ့စာသင်ခန်းကိုသူရင်တော့ VR ဟိုနဲ့ video နဲ့ပေါ့ online မှာတင်ထားတယ်။ Harvard ကစာသင်ခန်းတွေကိုဝင်ပြီးတော့ဝင်ထိုင်လို့ရတယ်ခံစားမှုမျိုးခံစားလို့ရတဲ့ဟာမျိုးပေါ့နော်။ဆိုတော့အဲ့ဒီ VR ကဟိုစာပေမှာတော့ဖြောပြေးနဲ့ကြော်ညာတွေမှာသုံးတယ်။ Game တို့ပါတော့ခုနောက်ပိုင်းမှာတော့သူပညာရေးမှာစပြီးသုံးတာပါလေဟုတ်ကဲ့
။ဟုတ်ကဲ့။ဒီနည်းပညာကိုကိုလိုချင်တဲ့ပုံစံရအောင်ပေါ့နော်အခုမလလဝင်းကိုတိုင်ကဦးဆောင်ပြီးတော့ဒီကိုလိုချင်တဲ့ပုံစံလေးထွက်လာအောင်လုပ်တယ်ဆိုပေမဲ့လည်းဟိုနိပညာပိုင်းအရာတော့ဒီဆီလီကွန်ဗယ်လီမှာအခြေခံပြီးလုပ်တယ်လို့ကျွန်တော်တို့နားလည်ထားတော့ဘယ်လိုကုမ္ပဏီမျိုးတွေနဲ့များပူးပေါင်းဆောင်ရွက်နေပါလဲခင်ဗျဟု
တ်ကဲ့ဒီကုမ္ပဏီလေးကထောင်ပြတာကကျွန်တော်တို့အရင် NASA program တခုပေါ့နော်ကဘာပြဿနာများအဖြေရှာရေးဆိုနိပညာကိုအသုံးပြုပြီးကဘာပြဿနာအဖြေရှာရေးဆိုတဲ့ program လေးတခုကနေပြီးသွားတဲ့အခါမှာထွက်ပေါ်လာတဲ့ကုမ္ပဏီလေးကကျွန်တော်အခုတုံးမှုဒီ product ကို create လုပ်နေတာအတွက်ကတော့ဟိုဒီ US မှာဆိုရင်ကျွန်တော်တို့ Google ရဲ့ NASA ရဲ့ support လုပ်ပါတယ်။နောက်ကျောင်းတွေအနေနဲ့ဆိုရင်ကျွန်တော် Silicon Valley မှာရှိတဲ့ Snap School နောက် East Coast မှာရှိတဲ့ Bard College ပေါ့။နောက်ကျွန်တော်ရဲ့ကျောင်းဟောင်းကျွန်တော်တက်ခဲ့တဲ့ကျောင်းဖြစ်တဲ့ Harvard University သူတို့ကနေပြီးတော့ထောက်ပံ့ပါတယ်။ဟုတ်ကဲ့။မြန်မာပြည်မှာလည်းကျွန်တော် team ရှိပါတယ်။မြန်မာပြည်မှာတော့ဘုံဘုံအရှင်စေကိန်းနာဥက္ကဋ္ဌအနေနဲ့ကြီးမှုပြီးတော့ကျွန်တော်တို့ဖွဲ့စည်းထားတဲ့non profit ပေါ့ local ngo လေးတခုရှိပါတယ်အဲ့ဒါကကျွန်တော်မြန်မာပြည်ကဆရာရှင်မတွေကို training ပြန်ပြီးတော့ moment သင်တန်းတွေပေးဖို့အတွက်တိစောက်ထားတဲ့ဖွဲ့လေးပါအဲ့ဖွဲ့လေးကတော့အခုမန္တလေးမှာဆိုရင်ကျောင်းပေါင်း128ကျောင်းပေါ့ကိုပိုင်းထက်တန်းကျောင်းတွေကျောင်းပေါင်း128ကျောင်းကဆရာရှင်မတွေနဲ့ founder တွေကိုတိုင်းကလည်းဒီအောင်အသုံးကြည့်ပြီးတော့သဘောကျတယ်သူတို့လည်းသူတို့ကတော့ demand ပေါ့အဓိကဒီ product ကိုသုံးကျင်လို့ကျောင်းဆိုတဲ့အပိုင်းပေါ့ဟုတ်ကဲ့
ဆိုတော့သူတို့ကတော့ဒီဟိုမလလဝင်းတို့အခုတည်ထွင်ထားတဲ့ဒီနည်းပညာအသစ်ကလေးကိုတွေ့လဲတွေ့ဘူးတယ်ဟိုသဘောလဲကြတယ်လိုချင်နေကြတယ်ပေါ့အဲ့ဒီပုံစံ
ဟုတ်ကဲ့ပါကျွန်တော်ပြီးခဲ့တဲ့နှစ်ပတ်ကမြန်မာပြည်ပြန်ပြီးတော့ဒီ product လေးမိတ်ဆက်တဲ့ဟာပေါ့ကျွန်တော်ဒီမှာ prototype လေးတွေလုပ်သွားတယ်ဆန်လေးဟာလေးပေါ့အဆန်လေးရိုက်သွားတဲ့ဟာလေးရှိအဲ့ဒါဆရာရှင်မတွေနဲ့ကျွန်တော်တို့ teachers training workshop တွေ run ကြည့် run ကြည့်တဲ့အခါမှာပုံမှန်လိုမျိုး theory နဲ့ဟိုအပြင် lesson planning အပြင်ဒီနည်းပညာနဲ့ပေါင်းစပ်လိုက်တဲ့အခါမှာကဘာအနှံ့ကအကောင်းဆုံးဆိုတဲ့အတန်းတွေကိုသွားလေ့လာခွင့်ရတယ်ပေါ့အဲအလိုဟာလေးကိုကျွန်တော်တို့ workshop 3ရက် run ပါတယ် run ပြီးတော့ဆရာရှင်မတွေကိုယ်တိုင်ရောနောက်ကျောင်းအဦးဆောင်တဲ့ founder တွေရောသူတို့ကတုံးကျင်ပါတယ်ဆိုပြီးတော့အခုတော့ပြောလာပါတယ်ဟုတ်ကဲ
့ဟုတ်ကဲ့ဒါကတော့ဒီသင်ယူညွှန်းနိုင်တဲ့ဘာတွေမှာလည်းအများကြီးအထောက်အကူပြုလာနိုင်တယ်ပေါ့မြန်မြန်ဆန်ဆန်ခင့်တဲ့အမိပေါ့နော
်ဟုတ်ကဲ့ခင့်တဲ့တော့အမိလိုက်နိုင်ပါတယ်ပညာတက်လည်းရှေ့တီးနိုင်ပါတခြား different country ပေါ့နော်ကျွန်တော်တို့လိုမျိုးဖွံ့ဖြိုးဆဲနိုင်ငံတွေမှာဒီရောကိုသူတို့ကကျောင်းသားတွေအတွက်ပဲသုံးသေးတယ်ကျွန်တော်အခုလုပ်နေတဲ့ product ကကျတော့ဆရာရှင်တွေကိုအထောက်အကူပြုဖို့အတွက်သုံးတာဆိုတော့ပညာတက်တန်းပို့တာပါတယ်ကျွန်တော်မြန်မာပြည်မှာစသုံးတယ်မြန်မာပြည်မှာစပြီးတော့ဒီ product ကိုရောင်းမယ်ပြီးတော့ရင်ကျွန်တော်တခြားကမ္ဘာဖွံ့ဖြိုးဆဲနိုင်ငံတွေကိုလည်းရောင်းမှာဆိုတော့အခုလက်ရှိမြန်မာမှာလည်းသူများနဲ့လည်းခင်ဗျာနောက်သူများထက်လည်းတန်းပို့ပါတယ်ပို့ပါလိမ့်မယ်ဟုတ်ကဲ့
မြန်မာနိုင်ငံဟာဆိုလို့ရှိရင်ဒီအိန္ဒိနာချင်းနိုင်ငံနေနဲ့နှိုင်းရှင်ရင်နဲ့မယ်ဆိုရင်တောင်မှကျွန်တော်တို့အများကြီးနောက်ကျကြံခဲ့တယ်လေအခုဒါအစိုးရအသေးတက်လာပြီးတဲ့နောက်ပိုင်းမှာလည်းဒါအတိုင်းတာတစ်ခုတည်းပွင့်လင်းမှုတွေဖြစ်လာပြီးဆိုပေမဲ့လည်းဒါကျွန်တော်တို့ကအများကြီးလှုပ်ဖို့ကြံနေသေးတာပေါ့နော်ဆိုတော့ဒီအခုလိုမျိုးမလလဝင်းတို့အခုတည်ထွင်နေတဲ့ဒီ virtual reality လိုမျိုးနည်းပညာသစ်တွေဟာမြန်မာနိုင်ငံတခြားနိုင်ငံတွေကိုအမိလိုက်နိုင်မှုအတွက်ဘယ်လောက်ထိများအထောက်အကူပြုနိုင်မလဲခင်ဗျာ
ဟုတ်ကဲ့နည်းပညာစကားနဲ့ဆိုရင်တော့ leapfrogging ခေါ်မှာပေါ့နော်ဟိုအလှမ်းကျဲခြေလှမ်းကျဲပုံတဲ့သဘောပေါ့တော့အခုကကဘာမှာကဒီအဆင့်မြင့်ပညာရေးနဲ့ပတ်သက်လို့ကအာဆင့်မြင့်ကျောင်းတွေပေါ့နော် Harvard တို့ MIT တို့ Stanford တို့နောက်တခြားကျောင်းပေါင်း100ကျော်ကသူတို့ရဲ့ class တွေကို online မှာတင်ပေးလိုက်ပြီး free တင်ပေးလိုက်ပြီးကျွန်တော်မြန်မာပြည်ကကျောင်းသားတွေကအဲ့ဒါတွေကိုသုံးဖို့ရမှာအချက်သုံးချက်ကြောင့်မသုံးနိုင်ဘူးပေါ့နော်ပထမတစ်ချက်ကတော့အာကျွန်တော်ဘာသာစကားခက်ခဲကြောင်းဒုတိယတစ်ချက်ကအင်တာနက်ကြောင်းတတိယချက်ကတော့ကျွန်တော်တို့မှာကိုယ့်အကူတင်ယူလို့ရတယ်ကိုယ့်အကူတင်လို့ရတယ်ဆိုတဲ့ culture ကကျွန်တော်ကျောင်းပညာရေးမှာကျင်ခဲ့အဲ့တော့ကဘာနဲ့အမိလိုက်ဖို့ကဘာဒီ leaf fold လုပ်ဖို့ဆိုရင်ကျွန်တော်တို့ကသင်ကြားရေးပိုင်းမှာဟိုအဓိကအားတွေက
Pupio enable loam, empower loam, and finally she out. Raga, Jaro, who let she say Samaria, Jonario, through the Halle, knowledge she shabby, eh, Niani, Jonario, through a through Lila, you see it, Pimo. Coco Rang, Coco, thing you see it, and a genu, you know, she has Samaria, let through the year, Hari, shabby messy, eh, culturally, she won messy, and Tanora, who Kaba Nanga, through to Mukotai's look, Hari Kora, through Laga free to meet Hari. ပညာရေးနဲ့ပတ်သက်တဲ့တကယ်ပင်နန်းစာအနှစ်တာရတွေကိုကျွန်တော်တို့ဆက်လက်မိလို့ရမယ်အဲ့ဒါရဖို့ကကျွန်တော်တန်းထဲမှာ ပင်ကြောင်မှုပုံစံတောင်းမှုဆိုရင်ဆန်စမရိအများကြီးကူညီလို့ရတယ်နောက်ပြီးတော့ဆန်စမမြန်မာပြည်ဆန်စမရိနိုင်ငံတကာကိုလှုပ်တယ်ပေါ့ကုန်ကြစည်းလည်းအများကြီးရတယ်နည်းနည်းလေးပဲလုပ်နိုင်တယ်နောက်ပုံမှန်လည်းအများကြီးလုပ်မသွားနိုင်ဘူးเนาะ
လီဖရော့ဂင်းလုပ်လို့ရတာအဲ့ဒီဘိုင်းမှာကျွန်တော်ပုံမှန်ပေးနေတဲ့တီချာစထရိနင်းတွေကိုကျွန်တော်တို့ကသီအိုရီမှရင်ရက်မသွားဘဲနဲ့တကယ်ကမ္ဘာအနှံ့ကအကောင်းဆုံးဆိုတဲ့စာသင်ခန်းတွေကိုတူးချင်းတယောက်ချင်းစီအကုန်လုံးသွားလေ့လာလို့ရဖို့အတွက်ဒီနည်းပညာနဲ့ပညာရေးပေါင်းဆက်ပြီးတော့ဆရာရှင်မထရိနင်းတွေအတွက်အဓိကလုပ်နေရပါ
ကိုယ်စားဝင်လိုက်စီစဉ်တိဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုတနင်္လာနေ့ည8:00မှတချိန် Google, Facebook နဲ့ Apple ကုမ္ပဏီတွေရဲ့ဌာနချုပ်ရုံးတွေလည်းဖွင့်လှစ်ထားပါတယ်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်း San Francisco ကနေစန်ဂျိုးအထိကျယ်ပြန့်တဲ့အဲ့ဒီနေရာမှာနည်းပညာကုမ္ပဏီအသစ်တွေလည်းစတင်ဖွင့်လှစ်လေ့ရှိကြပါတယ်။ဒီကုမ္ပဏီတွေဘယ်လိုအစပျိုးခဲ့ကြသလဲဆိုတာကိုအခုတစ်ပတ်ရဲ့တုတ္တဆုံးလေးအမေရိကန်တစ်ခွေမှာကိုအောင်အောင်ကစူးစီးတင်ပြထားပါတယ်ရှင်။
American Biazuma Checha Nitaimbo Nippon Nangangani Mibarine to Pyongshi Lazenunga Monisha Pakesha Silicon Valley Ma Komuni Longandaku Satin Naimbo Segure Shimnege Babu Tegerole Silicon Valley Suraha California Pinega Ditaku Surate Nibinya Sanya Sun Uti Twin Longandwe Sapua Nia Pipi Dinia Longandwe Satin Jenze Shila Longswa Nangzwen Shirelo Monisha Pakeska Pioare.
At first my parents were very confused.
မိဘတွေကတော့ဘာဖြစ်သွားပါလဲလို့တွေးနေကြမှာပါ။ဆေးချောင်းတက်ဖို့ပြင်ဆင်ရတယ်။နောက်ဆေးချောင်းရောက်ပြီးမှစံပယ်တော်ဘူးဆိုတော့ဘာကြောင့်လဲဆိုတာကိုသူတို့နားမလည်နိုင်ဖြစ်ပါတယ်။လူသားတွေရဲ့နေစဉ်ဘဝမှာအထောက်အကူပြုစေမဲ့နှီးပညာဆိုင်ရာပစ္စည်းတစ်ခုကိုထုတ်လုပ်တဲ့ကုမ္ပဏီတစ်ခုကိုပါကက်ရှာတခြားနှစ်ဦးနဲ့အတူတည်ထောင်ခဲ့ပါတယ်။လူခန္ဓာကိုယ်အနေထားနဲ့အပြေးလ ထွင်လိုက်ပါတယ်။ကုမ္ပဏီပူရဲတည်ထောင်သူတူဦးဖြစ်တဲ့ Charles Wang ကအခုလိုပြောပါတယ်
။ There are a lot of studies that show
လူခန္ဓာကိုအနေထားမှမှန်ရင်နောက်ကျောအောင့်တက်တယ်ဆိုတာမျိုးဆက်ဆက်မှုရှိတဲ့အထောက်အထားတွေတွေ့ရပါတယ
်။ဆရာဝန်တယောက်ဖြစ်တဲ့ Charles Wang ရဲ့မိဘတွေကထိုင်ဝမ်ကဖြစ်ပြီးအခုအခါမှာတော့သူဟာစွန့်ဦးတည်ထွင်လုပ်ငန်းရှင်တူဦးဖြစ်လာပါတယ်။နောက်ကျောအောင်စေတဲ့အနေအထားမျိုးနဲ့ထိုင်မိရင်လူခန္ဓာကိုယ်မှာတက်ထားတဲ့ Lumo Life Sensor ကတုံ့ခါပြီးတော့သတိပေးပါရယ်။နောက်ထပ် Sensor တစ်ခုကတော့အပြေးလေးကျင့်ရမှာလူခန္ဓာကိုယ်မှာတက်ဆင်းပြီးတော့အသုံးပြုနိုင်ပါရယ်။ဒီ Sensor တွေကနေပေးပို့တဲ့ခန္ဓာကိုယ်အနေအထားကိုချိတ်ဆက်ထားတဲ့ Mobile Phone ကနေတဆင့်သိရှိနိုင်တာပါ။လုပ်ငန်းတစ်ခုစတင်ထူထောင်တာဟာအပြေးလေးကျင့်တယ်လို့ပဲလို့ကုမ္ပဏီပူရဲတည်ထောင်သူ Andrew Chan ကပြောပါရယ်။
Or magnitude like you can't even compare the speed
တခုပြီးတခုဖြစ်ပြနေတဲ့အချိန်မှာကိုယ့်ရဲ့လှုပ်ရှားမှုနဲ့ဆုံးဖြတ်ချက်ချမှုတွေကိုနိုင်ရှင်ကြည့်ဖို့ဖြစ်နိုင်ပါဘူးဒါကလည်း bureaucracy တိတ်မရှိလို့ပ
ါလုပ်ငန်းတစ်ခုစတင်ထူထောင်ရမှာပါဝင်သူတွေဟာမြင်မြန်ဆန်ဆန်လေ့လာသင်ယူဖို့လိုပြီးနေ့စဉ်နေ့တိုင်းကြုံရတဲ့အခက်အခဲတွေကိုလည်းဖြေရှင်းနိုင်စွမ်းရှိရမယ်လို့ဝန်ကပြောပါတယ
် super fun i mean
တကယ်ကိုပြောစရာကောင်းပါတယ်တခုနဲ့တခုမတူတာတွေကိုဒီမှာအမြဲလုပ်နေရပါတယ်
ဆီလီကွန်ဗယ်လီမှာအတူတကွပူးပေါင်းလှုပ်ဆောင်တဲ့အလေးအထားရှိပြီးလုပ်ငန်းတစ်ခုစတင်ဖို့တွန်းအားတွေလည်းရှိတာကြောင့်စိတ်သက်တက်ကြွစေရပါပဲလို့ပါကက်ကပြောပါရယ်အခုလိုသူ့လုပ်ငန်းအောင်မြင်လာတာကိုတွေ့ရတာကြောင့်မိဘတွေအနေနဲ့လည်းပျော်ရွှင်ကြပါတယ်လို့သူကပြောပါရယ
် I want to make them proud and I want them to know
သူတို့တွေဂုဏ်ယူစေချင်ပါတယ်ကိုလုပ်ချင်တာကိုအိမ်မက်ကိုအကောင့်ထဲဖောက်ခွင့်ပေးခဲ့တဲ့အတိုင်းဆက်ကြိုးစားမယ်ဆိုတာကိုလည်းသိစေချင်တယ်ကျွန်မအောင်မြင်မှုရဖို့ကြိုးစားရင်းသူတို့ကိုဂုဏ်ပြုတာလည်းဖြစ်ပါတယ်
အောင်မြင်မှုကိုရရှိဖို့ကြာရှုံးမှာကိုကြောက်နေဖို့မလိုဘူးလို့လည်းပါကက်ကဆိုပါတယ်ဒီအခြေအနေကိုလေ့လာသင်ယူဖို့အခွင့်အရေးတရအဖြစ်ရှုမြင်သင့်တယ်လို့လည်းသူကပြောပါတယ်လိုဆီလီကွန်ဗယ်လီကိုပြောင်းရွှေ့လာသူနောက်တဦးကတော့စီးပွားရေးစုံဦးတီထွင်သူတဦးဖြစ်တဲ့ရေဦးပါသူဟာတရုတ်နိုင်ငံကပြောင်းရွှေ့လာတဲ့လူငယ်တယောက်ဖြစ်ပြီးအမေရိကန်အိမ်မက်ကိုအကောင့်ထဲပို့ဖို့ဂိုရောင်တစ်ခုကနေလုပ်ငန်းစတင်ထူထောင်သူပ
ါ Every day is
နေ့စဉ်နေ့တိုင်းစိတ်လုံရှားစရာတွေကြီးပါပဲပုံမှန်လုပ်ရိုးလို့စဉ်တိုင်းလုပ်နေရတာမျိုးမဟုတ်ဘူးလေ
မက်ဆာချူးဆက်နည်းပညာတက္ကသိုလ်တက်ခဲ့တဲ့အင်ဂျင်နီယာဝူဟာဝင်းဆိုတဲ့ကုမ္ပဏီကိုပူးတဲ့တည်ဆောင်သူဖြစ်ပြီးတော့တရုတ်နဲ့အမေရိကန်နိုင်ငံကြားသွားလာရင်ဒီကုမ္ပဏီထောင်ဖို့အကြံရခဲ့တာပါ
in the 1980s
ကျွန်တော်1989ခုနှစ်တည်းကတရုတ်နိုင်ငံမှာမွေးခဲ့ပြီးတော့အမေရိကန်နိုင်ငံကိုကျွန်တော်ငငယ်ကလေးကရောက်လာခဲ့တာပါအဲ့ဒီချိန်တုန်းကလေတုညဉ့်ဉန်းတာတွေလည်းတကယ်ကိုမရှိပါဘူးကုတီမမ်းမီနေပါသေးတယ်အဲ့ဒီအချိန်မှာတရုတ်နိုင်ငံဟာဆင်းရဲနေသေးဖြစ်တာကြောင့်လမ်းတွေပေါ်မှာကားတွေလည်းမရှိသလိုဆဲဥတွေလည်းမရှိပါဘူးကျွန်တော်မိဘတွေနဲ့အမျိုးတွေကိုမကြာခဏသွားပြီးလေပတ်အောင်ပါတရုတ်နိုင်ငံမှာစီးပွားရေးတိုးတက်လာတဲ့အမျှသဘောပတ်ဝန်းကျင်အရေးကအစိုးဆုံးဘက်ကိုပြောင်းသွားပါတယ်။ကျွန်တော်အမျိုးတွေအပေါ်အကျိုးသက်ရောက်မှုတွေရှိလာတာကိုကျွန်တော်ကိုယ်တိုင်မြင်ခဲ့ရပါတယ်
။လေရုညဉ့်ဉန်းတဲ့နေရာတွေမှာနေထိုင်ကြသူတွေရဲ့ဘဝတွေတိုးတက်လာဖို့ရည်ရွယ်ချက်နဲ့ဟောရီတကိုးရီလေရုတန့်စင်ဆက်ကိုဝူးနဲ့အဖွဲ့ကဆောက်လုပ်ခဲ့ကြတာပါ။ကိုလံဘီယာနိုင်ငံကရွှေပြောင်းအခြေချလာတဲ့မိဘတွေကမွေးဖွားလာသူတဦးဖြစ်တဲ့ MIT engineer Eric Monos အတွက် Silicon Valley ကိုရောက်ဖို့ဆိုတာဟာလွယ်ကူတဲ့အလုပ်တော့မဟုတ်ပါဘူ
း I grew up with a single mom my parents
အဖေမရှိပဲကျွန်တော်ကြီးပြင်းခဲ့တာပါကျွန်တော်ငယ်ငယ်ကလေးကမိဘတွေကွာရှင်းခဲ့ကြပြီးအမေတယောက်တည်းပဲကျွန်တော်ကိုကျွေးမွေးပြုစုပြီးအိမ်အလုပ်အလုံးလုပ်ခဲ့ရတာပါဒါကြောင့် MIT ကိုရောက်အောင်စူးစမ်းနိုင်ခဲ့တဲ့အတွက်ရောအခုလက်ရှိအလုပ်ကိုစတင်နိုင်ခဲ့တဲ့အတွက်ပါတိတ်ကိုဂုဏ်ယူမိပါတယ်
လေရုတန့်စင်ရေးဆက်ကိုတည်ဆောက်ဖို့စမ်းသပ်မှုအကြီးကြီးလုပ်ခဲ့ရတာနှစ်နှစ်နီးပါးကြာပါတယ်။လေလန်းချောင်းကိုထိန်းချုပ်တဲ့အစိပ်ပိုင်းတွေကိုသူတို့အဖွဲ့တီထွင်ဖန်တီးခဲ့တယ်လို့ဝူးကပြောပါတယ်။လေရုအရေးသွေးကိုစောင့်ကြည့်ဖို့ဒီစင်ဆာကိုတီထွင်ခဲ့တာဖြစ်တယ်လို့ application တစ်ခုကိုလည်းတီထွင်ခဲ့ကြပါတယ်။နေရာပေါင်းစုံကလေရုအရေးသွေးကိုပြတဲ့မြေပုံဖြစ်လဲဒီ application ကိုအသုံးပြုနိုင်တယ်လို့ဝူးကပြောပါတယ်။ဒါလို့လေရုစင်ဆာတွေနဲ့ GPS ပါတဲ့ဖုန်းတစ်လုံးရှိုံနဲ့ဘယ်နေရာမှာလေရုညဉ့်ဉန်းမှုရှိတယ်လဲဆိုတဲ့သတင်းအချက်အလက်တွေကိုလူတွေသိနိုင်ပါတယ်။မြို့ရဲ့ဘယ်ပိုင်းမှာလူရုအရေးသွေးဘလောက်ရှိတယ်လဲဆိုတာကိုလည်းလူတွေသိနိုင်ကြမှာပါလို့ရေဝူးကပြောပါတယ
်။ important to rally people but just
having these are they go in RG ရဲ့လို့ထင်ပါတယ်။အကြံဉာဏ်တွေကလူတွေအတွက်အရေးကြီးပေမဲ့အကြံဉာဏ်ရှိနေုံနဲ့မလုံလောက်ပါဘူး။လူများစုမှာအကြံစီတော်များများရှိကြပေမဲ့ဘယ်တော့မှလည်းအကောင့်ထဲမပေါ်ကြပါဘူး။အကျဉ်းဉာဏ်တွေကိုအကောင့်ထဲပေါ်ဖို့ဆိုတာကလည်းကျူပန်းအထုံမှုတိတ်လို့သလိုအချိန်နဲ့အတော်ကုန်ပါတယ်
။ကုမ္ပဏီတစ်ခုအောင်မြင်ဖို့ဆိုရင်အကျဉ်းဉာဏ်တွေကိုဘလောက်အကောင့်ထဲပေါ်နိုင်တယ်လဲဆိုတဲ့အပေါ်မှာမူတည်တယ်လို့ဝူးကဆိုပါတယ်။ဝူးနဲ့အဖွဲ့ဟာဂိုဒေါင်တွေကနေသူတို့ရဲ့အလုပ်တွေအောင်မြင်လာဖို့တစ်ခါတလေမှတစ်ရက်ကို12နာရီတစ်ပတ်ကို9ရက်လုံးအလုပ်လုပ်နေကြရလဲဖြစ်ပါတယ်။ Silicon Valley မှာနှီးပညာကုမ္ပဏီတစ်တွေအခုလိုပေါ်ထွက်လာသလိုနှီးပညာနဲ့ပတ်သက်တဲ့သင်တန်းတွေနှီးနှော flavor တွေလည်းကျင်းပလို့ရှိပါတယ်။နှီးပညာကိုအသုံးချပြီးလူတွေကိုဘယ်လိုအကျိုးပြုမလဲဆိုတဲ့ခေါင်းစဉ်နဲ့ကျင်းပတဲ့သင်တန်းတူတစ်ခုကိုတက်ရောက်ခဲ့တဲ့မလလဝင်းကတော့ Silicon Valley ရဲ့အတွေ့အကြုံကိုအခုလိုပြောပြသွားပါတယ်ခင်ဗျာ။
သူစဉ်ကျွန်တော်တို့ကျောင်းမှာပေါ့ဒီ Singularity University မှာ market တွေကိုမရောက်သေးတဲ့နည်းပညာတွေအများကြီးရှိတယ်။နောက်ကိုနဲ့တူကျောင်းလာတက်တဲ့ကျောင်းသားတွေကလည်းတကယ်ကဘာအနှံ့ကဟောထိပ်သီးပညာရှင်တွေလို့ဖြစ်နေ။ဥမာလောက်ကဘာကိုရောက်ထူးတဲ့လူတွေပါတယ်။နောက်ပြီးတော့လည်းကျွန်တော်တို့ရဲ့ခန္ဓာကိုယ်ထဲမှာရှိတဲ့ဒီ DNA တွေကို sequence လုပ်တဲ့လူတွေပါတယ်။နောက် gene တွေကျန်းမာရေးမကောင်းကျွန်တော် cancer ရောဂါရှင်တွေပါတယ်ဆိုရင်အခုကရှိတဲ့အပြင် market တွေမှာရှိတဲ့နည်းပညာကchemotherapy နဲ့ပဲဒါပေမဲ့ဒီကကျောင်းသားတွေလုပ်နေတဲ့ဟာတွေက gene ကို edit လုပ်တဲ့ဟာမျိုးတွေလူစုမျိုးကတော့တစ်ခါမှလည်းမကြဘူးဒီနည်းပညာတွေဒီရောက်လာပြီးတော့အရာဝတ္ထုတွေကို ုံနောက်နဲ့ control brain နဲ့ mind နဲ့ control လုပ်တဲ့နည်းပညာတွေရောဒါကြီးဆိုတော့တစ်ခါမှရှိရလို့တော့မထင်တာတဲ့ဟာဆိုဒီရောက်ချင်းဆင်းမဲ့ဝစ်ကြပြီးတော့ငယ်တန်းရောက်သွားသလိုခံစားရတယ်
ကိုအားအဆီဇင်တက်ဆက်ပေးနေတဲ့သုတဆုံလေအမေရိကန်တခွင်ကိုတောက်ကြနေညမှအသစ်ထုတ်လွှင့်ပြီးအင်ကာနေ့မနက်မှာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ပါရဲ့ရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုတာဝန်ရှိကုန်သွယ်ရေးဆိုင်ရာလက်ထောက်ကိုယ်စားလှယ်မိုက်ကယ်ဒလေးနီဟာ TIFA လို့ခေါ်တဲ့အမေရိကန်နဲ့ပါကစ္စတန်နိုင်ငံတို့ကြားကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာသဘောတူညီချက်အခြေခံမူပေါင်းတရက်ရေးဆွဲရေးပါကစ္စတန်ဆိုရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးဖို့အတွက်မကြာသေးခင်ကပဲကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုဦးဆောင်ပြီးတော့အစ္စလာမဘတ်မြို့ကိုသွားရောက်ခဲ့ပါတယ်။ပါကစ္စတန်ကုသရေးဝန်ကြီးဝန်ကြီးကအင်ရှင်ဖြစ်လက်ခံကျင်းပတဲ့တွေ့ဆုံမှုမှာတော့ကိစ္စရပ်ပေါင်းများစွာကိုဆွေးနွေးခဲ့ကြပါတယ်။အမေရိကန်ဈေးကွက်မှာပါကစ္စတန်ကုန်ပစ္စည်းတွေပုံမှုတင်ပို့နိုင်ရေးစီးပွားရေးလုပ်ငန်းတွေချင်းချင်းကြအပြန်အလှန်ဆက်ဆံရေးညာနာပစ္စည်းမူပိုင်တွင်ပါကစ္စတန်ဝန်ကြီးချုပ်နဝက်ရှရစ်ရဲ့2015ခုနှစ်ဝါရှင်တန်ခီးစဉ်တွင်အမေရိကန်သမ္မတဘရက်အိုဘားမားနှင့်သဘောတူထားတဲ့အတိုင်းကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာပူးတွဲဆောင်ရွက်ရေးအစီအစဉ်ကတိုးတက်မှုတွေကိုဆွေးနွေးခဲ့ကြတာပါမစ္စတာဒလင်းနီကတော့ပါကစ္စတန်အစိုးရအဖွဲ့ဝင်တွေနဲ့တွေ့ဆုံပြီးနှစ်နိုင်ငံအကျိုးစီးပွားနဲ့ပတ်သက်တဲ့ကိစ္စတွေကိုဆွေးနွေးခဲ့ပါတယ်တွဲဆောင်မှုတွေအတွင်းမှာတော့အမေရိကန်ပြည်ထောင်စုအနေနဲ့နှစ်နိုင်ငံကြားကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေတိုးမြှင့်ဖို့ပါကစ္စတန်အစိုးရနဲ့ရောပုဂ္ဂလိကကဏ္ဍနဲ့ပါလက်တွဲလုပ်ကိုင်ဖို့ပိုင်းဖြတ်ထားကြောင်းအမေရိကန်ကုန်သွယ်ရေးဆိုင်ရာလက်ထောက်ကိုယ်စားလှယ်တွေကပြောကြားခဲ့ပါတယ်။အမေရိကန်ဟာပါကစ္စတန်နိုင်ငံရဲ့ပြည်ပပုဂ္ဂိုလ်အများဆုံးတင်ပို့ရာတိုင်းပြည်တစ်ခုဖြစ်ပြီးပြည်ပကဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုတွေထဲမှာလည်းအဓိကကျပါတယ်။ပြီးခဲ့တဲ့2015ခုနှစ်ထဲမှာပဲနှစ်နိုင်ငံကြားကုန်သွယ်မှုပမာဏဟာ 5.5 ဘီလီယံဒေါ်လာအထိဖြစ်ခဲ့ပါတယ်။အမေရိကန်နဲ့ပါကစ္စတန်တို့ကြားကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာသဘောတူညီချက်ဟာမဟာဗျူဟာကျတဲ့အခြေခံမူပေါင်းဖြစ်တယ်လို့နှစ်နိုင်ငံကြားကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့အဓိကဆွေးနွေးကြရမယ့်အခြေခံမူတစ်ရက်လည်းဖြစ်ပါတယ်။ပါကစ္စတန်နဲ့အမေရိကန်တို့ကြားကုန်သွယ်ရေးပေါ်တဖြည်းဖြည်းချင်းအခြေခံပြီးအပြန်အလှန်ဆက်ဆံရေးတိစောက်ထားသလိုဓာရီကိုအကောင့်ထက်ပေါ်ဖို့ငါးနှစ်စီမံကိန်းနဲ့ဆက်လက်လှုပ်ဆောင်မှာဖြစ်ပြီးပါကစ္စတန်သားယာဝါပြောရေးဟာဒေတာရင်းနဲ့အမေရိကန်ပြည်ထောင်စုအတွက်လည်းကောင်းတဲ့ကိစ္စအဖြစ်အမေရိကန်ပြည်ထောင်စုကရှုမြင်ထားကြောင်းလဲကုန်သွယ်ရေးဆိုင်ရာလက်ထောက်ကိုယ်စားလှယ်ဒလင်းနီကပြောကြားခဲ့ကြောင်းပါရှင
်အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
အခုနားဆင်ကြကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VOE ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။အင်ကာနေ့မနက်ခင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်။ဒီကနေ့မနက်ဖက်အစီအစဉ်အဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကပြောပြပေးပါဦးမယ်ရှင်။
လူ29ဦးထိခဲ့ဒဏ်ရာရသွားစေခဲ့တဲ့နယူးယောက်မြို့ဘုံခွဲမှုပြုလုပ်ခဲ့သူလို့တန်တရားဖြစ်ခံထားရသူဟာရဲတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်ရာကရရှိသွားတဲ့ဒဏ်ရာတွေကိုစေအုံမှစေကူတပ်မှုခံယူနေတာမှပြန်နလန်ထူလာနေပြီဖြစ်ပါတယ်။ရဲရရှိ2ဦးဒဏ်ရာရသွားခဲ့တဲ့ရဲနဲ့အပြန်အလှန်ပစ်ခတ်မှုကိုအခြေခံပြီးလူတန့်ရန်စ조사မှု5မှုနဲ့အသက်28နှစ်အရွယ်အာမက်ခန်ရာဟာမီကိုအစိုးရရှေ့နေတွေကဆွဲချက်တင်လိုက်ပြီဖြစ်ပါတယ်။အသက်28နှစ်အရွယ်ရာဟာမီကိုဘုံဖောက်ခွဲမှုအတွက်စစ်ဆေးမေးမြန်းဖို့အလို့ရှိကြောင်းနယူးယောက်တမျိုးလုံးတိုင်းတာနဲ့ရဲတပ်ဖွဲ့ကတုတ်တပ်ပုံနဲ့တကွာကြီးညာချက်ထုတ်ပြန်ပြီးမှရဟမီကိုမဟန်တန်နဲ့မွေးလာတဲ့နယူးဂျာဆီပြည်နယ်လင်တန်မြို့မှာရဲတပ်ဖွဲ့ကဖမ်းဆီးရမိလိုက်တာဖြစ်ပါလေ။နယူးယောက်နဲ့နယူးဂျာဆီပြည်နယ်တွေမှာဖြစ်သွားခဲ့တဲ့ဘုံပေါက်ကွဲမှုကအမေရိကန်သမ္မတရွေးကောက်ပွဲရှင်ပြိုင်မှုတွေမှာအခြေအတင်ပြောဆိုစရာတစ်ခုဖြစ်လာသလိုချက်ချင်းအရေးယူကင်တွယ်ဆောင်ရွက်ဖို့တနင်္လာနေ့ကလွတ်တော်မှာတောင်းဆိုခဲ့ကြပါလေ။ဒီမိုကရက်ပါတီသမ္မတလောင်းဟယ်လရီကလင်တန်ကတော့အကြမ်းဖက်မှုနေနေရမှာထောက်လန်းရေးလုပ်ငန်းတွေကိုတိုးမြင့်လှုပ်ဆောင်ဖို့တောင်းဆိုလိုက်ပါတယ်။ Republican Party ရဲ့သမ္မတလောင်းဒေါ်နယ်ထရမ့်ကတော့အမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်လာသူတွေကိုတင်းတင်းကြပ်ကြပ်ကင်တွယ်ဆောင်ရွက်သင့်တယ်လို့ပြောကြားခဲ့ပါတယ်။90ချိန်မြောက်ကုလသမဂ္ဂအထွေထွေညီလက်ခံကိုတက်ဖို့အမေရိကန်နိုင်ငံနယူးယောက်မြို့မှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာကုလသမဂ္ဂဌာနချုပ်မှာမက္ကဆီကိုသမ္မတဒိမ့်မတ်ဝန်ကြီးချုပ်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကုလသမဂ္ဂသိပ္ပံပညာရေးနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ရဲ့ညွှန်ကြားရေးမှူးချုပ်တို့နဲ့စက်တင်ဘာလ19ရက်တနင်္လာနေ့မနေ့ပိုင်းကတရားစီတွေ့ဆုံခဲ့ပါတယ်။တွေ့ဆုံဆွေးနွေးမှုတွင်ဆွေးနွေးခဲ့တဲ့အကြောင်းအရာအသေးစိတ်ကိုတော့သတင်းထုတ်ပြန်ခြင်းမရှိပါဘူး။ တောင်ဆန်းစုကြည်ဟာဒီကနေ့မှာတော့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကတက်ခင်းအခမ်းနဲ့မနက်စာနေ့လယ်စာကိုစာပွဲကိုတက်ရောက်မှာဖြစ်ပြီးညနေပိုင်းမှာတော့အမေရိကန်သမ္မတဘရက်အိုဘားမားကကမ္ဘာကောင်းဆောင်တွေကိုတက်ခင်းအခမ်းနဲ့ညစာစာပွဲကိုတက်ရောက်မှာဖြစ်ပါတယ်ခင်ဗျ။
အင်္ဂါနေ့မနက်ပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုစောဝင်းနိုင်ကြီးညာပေးခဲ့တာပါ။အခုမနက်စီစဉ်ထုတ်လွှင့်ရမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ဂျင်မီခုတ်ဖြစ်ပါတယ်။အင်္ဂါနေ့ညနေဘက်6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မခွန်ညိုပါရှင်။
This program has come to you from the Voice of America, Washington.